ဒီနေ့တက္ကရာ2009ခုနှစ်မေလ12ရက်နေ့အင်္ဂါနေ့မှာအမေရိကနိုင်ငံနေရာပြည်နယ်နေရာမျိုးဥဒိန်နေတော်ခင်မျိုးမျိုးတို့မိသားစုနေထိုင်ရာအင်္ဂီဟာနဲ့ကျင်းပပြုလုပ်အပ်သောဒုတိယကျင်းမြောက်မဘုံဝိပဿနာဒိဋ္ဌံတရားစခန်းပွဲမှာပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ဒီတော့ပဋိစ္စသမုပ္ပါဒ်တရားတော်ကိုလေ့လာကြည့်လိုက်တဲ့အခါကျတော့အတိတ်အကြောင်းသမုဒိယသစ္စာကြောင့်ပစ္စုပ္ပန်မှာအကျိုးဒုက္ခသစ္စာရတယ်ဟုတ်တယ်မလားအတိတ်အကြောင်းသမုဒိယသစ္စာကြောင့်ပစ္စုပန်မှာအကျိုးဒုက္ခသစ္စာရတယ်ဒီစကားလေးကိုအဓိကထားပြီးတော့ဘုန်းကြီးတော်ခဏိပြောပြပါအောင်မယ်အဲ့တော့ပစ္စုပန်အကျိုးဒုက္ခသစ္စာဆိုတာဘာတွေပြောတာလဲဆိုတော့ပစ္စုပန်မှာဖြစ်နေတဲ့ခန္ဓာတွေကိုပြောတာပါပဲဘယ်လိုတွေလဲဆိုရင်တော့ဒီပရိစ္ဆေသမုပ္ပါဒ်စဝိုင်းလေးကိုကြည့်ရင်ဝိညာဏယုတ်တလယရဏဖတ်တဝေဒနာတရားဟောမျိုးဟုတ်တယ်မလားအဲဒါဝိညာဏဤဒုက္ခသစ္စာပေါ့နော်အဲဒါဒုက္ခသစ္စာဒုက္ခသစ္စာဆိုတာဘာတွေလဲမင်းရင်ဒီတရားတွေဟာဒုက္ခသစ္စာပဲဝိညာဏဤဒုက္ခသစ္စာပဲနာယုတ်ဤဒုက္ခသစ္စာပဲတလယရဏဤဒုက္ခသစ္စာပဲဖတ်တဤဒုက္ခသစ္စာဝေဒနာဤဒုက္ခသစ္စာအရိကမတဆင်ဆင်ပွားအနေနဲ့နံပါတ်၄ဘက်ကိုလှမ်းကြည့်ရင်ဇာတိတိဒုက္ခသစ္စာသရမရဏတိဒုက္ခသစ္စာဒီလိုတွေ့တာပေါ့အရိကမတခါဘုသုံးဝါရဲ့ခွဲခြားတဲ့ဤစနစ်မှာဝိပါကကို၈ပါးကိုရည်တွက်တဲ့အခါမှာနော်ဝိပါကကို၈ပါးကိုရည်တွက်တဲ့အခါမှာဥပပတ္တိဘဝဆိုတာရှိတယ်။အဲဒီဥပပတ္တိဘဝဟာလည်းပဲဘာသစ္စာလဲ။ဒုက္ခ။ဒီလည်းပဲဒုက္ခသစ္စာပါပဲ။နော်။အဲဒီတော့ဒုက္ခသစ္စာဟာကြည့်လိုက်မယ်ဆိုလို့ရှိရင်ဝိညာဏယုတ်တလရဏဖတ်တဝေဒနာလည်းပဲဒုက္ခသစ္စာပဲ။ဇာတိသရမရဏလည်းဒုက္ခသစ္စာပဲ။ဥပပတ္တိဘဝလည်းဒုက္ခသစ္စာပဲ။အဲ့ဒါဇာတိသရမရဏကိုဒုက္ခသစ္စာလို့ပြောရတာဟာပူလို့နာလို့ဒီလို့ရလို့မဟုတ်ဘူးเนาะခန္ဓာ၅ပါးရှိလို့ဥပပတ္တိဘဝဆိုတာလည်းပဲခန္ဓာ၅ပါးပဲအဲ့ဒီခန္ဓာ၅ပါးသည်ဒုက္ခသစ္စာအဲ့ဒီခန္ဓာ၅ပါးကိုဘာဖြစ်လို့ဒုက္ခသစ္စာလို့ပြောရတာလဲဆိုရင်ဖြစ်ပြီးရင်တည်တက်လို့ဒုက္ခသစ္စာဒီတော့မိမိတဏ္ဍမှာဝိညာဉ်ကလေးဖြစ်တယ်ပေါ့အဲ့ဒီဝိညာဉ်ဘာကြောင့်ဖြစ်လဲအကြောင်းတိုက်လို့ဖြစ်တယ်။ဥပမာအားဖြင့်မျက်စိနဲ့အစင်းနဲ့တိုက်ရင်မြင်စိတ်ပေါ်တယ်။မြင်စိတ်ဝိညာဉ်ပေါ်တယ်။အဲ့ဒီမြင်စိတ်ဝိညာဉ်ပေါ်တော့မြင်စိတ်ဝိညာဉ်နဲ့အတူတူဘယ်လိုတွေဖြစ်တော့စိတ္တသိက်တွေဖြစ်တယ်။အဲ့ဒီစိတ္တသိက်တွေကဝေဒနာရဲ့၊တင်ညာရဲ့၊သင်္ခါရရဲ့နော်။ဝေဒနာရဲ့၊တင်ညာရဲ့၊သင်္ခါရရဲ့စိတ္တသိက်တရားတွေဖြစ်တယ်။စိတ္တသိက်ခန္ဓာက၃ပါးသိက္ခာနာကတပါးတို့တွေဘာမှမဖြစ်တယ်လဲဆိုရင်မျက်စိကြည်ဓာတ်မှမဖြစ်တယ်ဒါကမျက်စိကြည်ဓာတ်ဆိုတာကရုပ်အဲ့ဒီမြင်စေဘလို့ကိုမြင်လို့အဆင်းကိုမြင်တယ်အဆင်းကလည်းရုပ်ရုပ်လည်းဖြစ်တယ်စိတ်လည်းဖြစ်တယ်စိတ်တွေလည်းဖြစ်တယ်မြင်စိတ်ဆိုတဲ့စိတ်ဒီဖြစ်ပြီးတဲ့အခါကျတော့ဘလောက်ကြာကြာတည်နေတယ်လဲဆိုတော့ဘလောက်မှကြာကြာမတည်နိုင်ဘူးဖြစ်ပြီးတဲ့အချိန်မှာပဲပြတ်ပါတယ်အဖျားလေးပေါ်မှာမုံကြီးစိတ်ကလေးတင်ထားတယ်လို့တင်ပြီးတာနဲ့တကယ်နဲ့ပြုတ်ကျသွားတယ်အဲ့ဒါကြောင့်သူလည်းဖြစ်တယ်ဖြစ်ပြီးတော့ချက်ချင်းပဲပြတ်သွားတာပဲသိညောစကားနဲ့ပြောရရင်ဥပ္ပယတိရဲ့ပင်ညာဥပ္ပတရားရဲ့ထီတရားရဲ့ပင်တရားရဲ့ဥပ္ပဆိုတာဘာပြောတာလဲဖြစ်တဲ့အခိုက်အတန့်လေးသေးစရာကတည်တဲ့အခိုက်အတန့်လေးဘေးစရာကပြတ်တဲ့အခိုက်အတန့်လေး ဖြစ်တဲ့အခိုက်အတန့်ရဲ့ပြတဲ့အခိုက်အတန့်ရဲ့နှမျိုးရှိတယ်အဲ့ဒီနှမျိုးရဲ့ကြားမှာတည်တဲ့အခိုက်အတန့်လေးရှိတယ်အဲ့ဒီတည်တဲ့အခိုက်အတန့်လေးကဘယ်လောက်ကြာတယ်လဲဆိုရင်အမှန်ကတော့ဘယ်လောက်မှမကြာဘူးချက်ချင်းပဲနန္တရားတို့ရဲ့ဥပ္ပတ္တိပြမှာနန္တရားတို့ရဲ့ဌိကနာတည်စိတ်တက္ခဏာအပြင်ပြောမယ်ဆိုရင်စိတ်တက္ခဏာစိတ်တစ်ခုရဲ့အသက်တန်းတစ်ခုရဲ့ သုံးပုံတစ်ပုံပဲရှိတယ်နော်စိတ်တစ်ခုကိုသုံးပုံပုံပရမတ်ဘုံကဥပ္ပံဒုတိယဘုံကအတိတတိယဘုံကပင်သူရဲ့ဖြစ်တဲ့အချိန်ကာလကလေးသည်ဆိုကြပါစို့ဥပမာတစ္ဆက်ကံရှိတယ်ဆိုကြပါစို့အဲ့ဒီတစ္ဆက်ကံကိုသုံးပုံပုံဖြစ်တာကတစ်ပုံထိတာကတစ်ပုံတက်တာကတစ်ပုံဒီလိုရှိတာဒါစိတ်ရဲ့အတ္တတယောဂီကြတာရုပ်ရဲ့တဏ္ဍာကြတာအဲ့ဒီတော့မဟုတ်ပြန်ဘူး ရုပ်ရဲ့တဏ္ဍာကြတာဘုရင့်နည်းနည်းရှိတယ်ဘလောက်ထိရှိတယ်လဲဆိုရင်အသက်18ချက်အသက်ရှိတယ်နော်18ချက်ဆိုတာဘယ်လိုရဲ့18ချက်လဲမြင်တော့အခုနစိတ်တွေအခုမြင်စိတ်ဆိုပါတော့နော်မြင်စိတ်အဲ့ဒီမြင်စိတ်ဆိုတဲ့စိတ်ရဲ့ပမာဏပေါင်းဘယ်နှချက်လဲ18ချက်အသက်18ချက်အသက်ဆိုတော့မြင်စိတ်တစ်ခုမှာ ဥပ္ပယတိရပင်သုံးဘူသုံးပါးရှိတယ်ဥပ္ပခိုက်တံကာလအထိခိုက်တံကာလပင်ခိုက်တံကာလခန္ဓာပြောတော့မြေစိတ်တစ်ခုကိုတစ္ဆကံသဘောထားရင်သူ့ကိုသုံးစိတ်ပရမတ္တစိတ်ဒီဥပ္ပဒုတိယစိတ်ဒီတတိယစိတ်ဒီထိဒုတိယစိတ်ဒီထိတတိယစိတ်ဒီပင်ပေါင်းတော့ဘုဟုသိပ်ပါနော်အဲ့ဒါဆိုတော့ရုပ်တစ်ခုရဲ့တဏ္ဍာကြတော့စိတ်ပေါင်းပါလဲ18ချက် စိတ်တစ်ခုတစ်ခုကို36 36ခွဲလိုက်မယ်ဆိုရင်စိတ်ပေါင်း18ချက်ဆိုရင်စိတ်ပေါင်းဘယ်လောက်ဖြစ်ဟုတ်တယ်တစ်ချက်ပါးစံနဲ့တစ်ချက်ဟုတ်လားအဲ့ဒါလို့စိတ်ပေါင်း50နဲ့တကူရှိတယ်အစိတ်စိတ်ကလေးတွေဥပ္ပတ္တိပင်ဆိုတဲ့စိတ်စိတ်ကလေးတွေ50နဲ့တက်ဝိညာဉ်တို့လို့စိတ်ပေါင်းအနေထားနဲ့ကြည့်မယ်ဆိုရင်18 နော်18အဲ့ဒါဟာယောတကုရတတ္တံဒီကယုံနဲ့စိတ်နဲ့အတ္တတံဘလောက်ကွာတယ်လဲမေးရင်18ချက်အတ္တတံကွာယောတကုဖြစ်တယ်ယောတကုဖြစ်ပြီးတော့ယောတကုပြတ်သွားတဲ့အချိန်မှာစိတ်ပေါင်းဘလောက်ပြတ်သွားပြီလဲ18ချက်18ချက်ဟုတ်လားယောတကုဖြစ်ပြီးတော့အဲ့ဒီယောတကုပြတ်သွားတဲ့အချိန်မှာစိတ်ပေါင်းဘလောက်ပြတ်သွားလဲ18ချက်ပြတ်သွားတယ်ဒါသူရတ္တတံပေါ့ယောတကုရတ္တတံအဲ့ဒီတော့အဲ့ဒါယုံနဲ့စိတ်ပြီး18ဆအသက်ရှိတာပေါ့ယောတကုဖြစ်လာတယ်စိတ်တစ်ခုလည်းဆက်ဆက်ဖြစ်တယ်အဲ့ဒီစိတ်ကပြတ်သွားတယ်နောက်တစ်ခါချက်ဖြစ်ပြတ်တယ်နောက်တစ်ခါချက်ဖြစ်ပြတ်တယ်ဘယ်နှခုစိတ်ပေါင်းဘယ်နှခုပြတ်မှာယောတကုပြတ်တယ်လဲစိတ်ပေါင်း ဟုတ်ဘူးလေစိတ်ပေါင်းဘယ်နှခုပြက်ပြီးမှယောတကုပြက်လဲ18ချက်ပေါ့50တိတ်ကအစိတ်အစိတ်လေစိတ်တစ်ခုရဲ့အစိတ်ဟုတ်တယ်မလားစိတ်တစ်ခုကို36စိတ်လိုက်တာပေါ့မဟုတ်လားစိတ်တစ်ခုကို36စိတ်လိုက်တာစိတ်ပေါင်းဘယ်နှချက်18ချက်လေဘယ်နှဆကွာလဲ18ဆကွာလဲ အဲ့တော့ယောတကုဖြစ်တဲ့ဖြစ်ပြီးတော့ပြက်တယ်ပြက်တဲ့အချိန်မှာစိတ်ပေါင်းဘယ်နှချက်ပြက်ပြီးတော့ပြီလဲ18ချက်ပြက်ပြီးတော့ပြီ18ချက်ပြက်ပြီးတော့ပြီအဲ့ဒီတော့ယုံဆိုတာကစိတ်မဖြစ်ခင်ကတည်းကသူကအရင်ကတည်းကရှိနေတာပဲမျက်စိကြည့်ဆိုရင်စောစောကတည်းကရှိနေတာပဲအဆင်းလဲစောစောကတည်းကရှိနေတာပဲနော် မျက်စိကြည့်ကလည်းစောစောကတည်းကရှိနေတယ်အဆင်းကလည်းစောစောကတည်းကရှိနေတယ်ဒါပေမဲ့အဲ့ဒီမျက်စိကြည့်နဲ့အဲ့ဒီအဆင်းကိုဘယ်အချိန်မှစပြီးတော့တိုင်းတာမလဲလို့ဆိုရင်သူတို့ကစတင်ပေါင်းဆောင်တဲ့အချိန်မှတိုင်းတာပဲနော်ဘယ်အချိန်မှစတိုင်းတာမလဲသူတို့ကစတင်ပေါင်းဆောင်တဲ့အချိန်မှတိုင်းတာပဲဆိုလို့ရင်းကတော့ကောင်တာယူတဲ့အချိန်ကနော်ကောင်တာယူတဲ့အချိန်ကဘယ်ကနေစယူမလဲ မျက်စိချင်းနဲ့ဆင်းနဲ့မပေါင်းခင်မှာမျက်စိချင်းကလည်းသူ့နဲ့သူရှိနေတာပဲအဆင်းကလည်းသူ့နဲ့သူရှိနေတာပဲဒါပေမဲ့စပြီးတော့ရေတွက်တဲ့အခါကျတော့ဘယ်ကဘယ်ချင်းကနေစရေတွက်မလဲမျက်စိချင်းနဲ့ဆင်းနဲ့တိုက်တဲ့ချင်းကနေစရေတွက်မလဲအဲဒီလိုတိုက်တဲ့ချင်းကစပြီးတော့စိတ်ကလေးတွေစဖြစ်တယ်မျက်စိချင်းသူ့ချင်းတက်တဲ့ရှိနေတော့မှစိတ်ဖြစ်လာအဆင်းသူ့ချင်းတက်တဲ့ရှိနေတော့မှစိတ်ဖြစ်လာမဖြစ်ဘူးဘယ်ချင်းကြမှာဖြစ်လဲလက်ကိုပေါင်းတဲ့ချင်းကမှစဖြစ်တယ်ဒါကြောင့်မလို့သူတို့ကစပေါင်းတဲ့ချင်းကနေစပြီးတော့အရင်တော့ကစရည်တက်တယ်နော်အဲ့တော့မျက်စိချင်းနဲ့ဆင်းနဲ့စပေါင်းပြီးစတွေ့ပြီးစပြီးတော့ဆုံပြီးတိုက်ပြီးပေါ့နော်မျက်စိချင်းနဲ့ဆင်းနဲ့စဆုံပြီးစပေါင်းပြီးစတိုက်ပြီးစတိုက်ခရင်တိုက်ချင်းစိတ်တစ်ခုဖြစ်တယ်နောက်တစ်ခါစိတ်တစ်ခုဖြစ်တယ်နောက်တစ်ခါစိတ်တစ်ခုဖြစ်တယ်စိတ်တစ်ခုဖြစ်တယ်စိတ်တစ်ခုဖြစ်တယ်အားလုံးစိတ်ပေါင်းဘယ်လောက်ဖြစ်သွားမလဲအဲ့ဒီ18ချက်နဲ့ဖြစ်ကုန်ခုနကတော့သရဏကိုစတိုက်တဲ့အချိန်မှာဖြစ်တဲ့ရုပ်သည်ကျက်သွားပြီနော်ကျက်သွားပြီတဲ့ရုပ်ကဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ကလေးရုပ်ကအများကြီးရှိနေတာကိုအဲ့ဒီအများကြီးသောရုပ်တွေကိုမလို့ခြင်းဘူးအခုမျက်စိချင်းနဲ့အဆင်းနဲ့တိုက်လိုက်တဲ့အချိန်မှာဖြစ်တဲ့ရုပ်ကိုပဲလို့ခြင်းတယ်အဲ့ဒီအချိန်မှာဖြစ်တဲ့စိတ်တွေကိုပဲလို့ခြင်းတယ်အဲ့တော့အဲ့ဒီရုပ်သည်စိတ်ပေါင်း18ချက်ကြာမှသူကချုပ်သွားတယ်ဒါကြောင့်မလို့ရုပ်တစ်ခုရဲ့တတန်းဒီစိတ်နဲ့ဘလောက်ကွာတယ်လဲမေးရင်18ချက်ကွာရုပ်ကိုဖြစ်တဲ့အချိန်မှာစိတ်ပေါင်းပလဲပလဲချက်ဖြစ်ပြီးပြန်သွားတော့စက္ကနချက်ဖြစ်ပြီးတော့ပြန်သွားတယ်။ဟုတ်ပြီ။ကရမီနာတို့မျိုးပြောမယ်စိတ်တစ်ခုကိုအစိတ်အစိတ်ပလဲစိတ်စိတ်လေ။သုံးစိတ်။စိတ်တစ်ခုကိုအစိတ်အစိတ်သုံးစိတ်ခြားစိတ်။ဟုတ်တယ်မလား။အဲ့ဒီတော့စိတ်စိတ်သုံးစိတ်ခြားစိတ်လိုက်တော့အဲ့ဒီအစိတ်အစိတ်ပေါင်းခုနစိတ်ဆိုတာကဝိညာဉ်ကိုပြောတာနော်။အစိတ်ဆိုတာကဝိညာဉ်ရဲ့သုံးပုံတစ်ပုံကိုပြောတာ။အရဲ့စိတ်ရဲ့နော်။အဲ့တော့အဘာရကစိတ်အဘာရကအစိတ်အဲ့ဒီလိုလေးတော့ပါပေါ့အဲ့ဒီတော့အဘာတဲ့အစိတ်လေး3စိတ်စိတ်တစ်ခုမှာအစိတ်လေး3စိတ်စိတ်ပေါင်း18ခုမှာအစိတ်ကလေးတွေ50စိတ်နော်50စိတ်အဲ့ဒီတော့ယောနခွေရဲ့တန်တန်းဒီစိတ်ပေါင်းဘယ်နှချက်တန်တန်းရှိလဲအစိတ်ပေါင်းအဘာတဲ့အစိတ်ပေါင်း51ချက်တကယ်မလားအဲ့လိုရှိတဲ့အထက်မှာစိတ်ကိုကြည့်အစိတ်30စိတ်ရှိတယ်ပရမတ္တစိတ်ကပါလေဥပတ်ဖြစ်တာဒုတိယစိတ်ကတည်တာထီတတိယစိတ်ကပြတ်တာသင်ဒီတော့မလားအဲ့တော့ဖြစ်တာဟာစိတ်တစ်ခုလုံးကိုမဆိုလိုဘူးစိတ်တစ်ခုရဲ့ဖြစ်ခြင်းဟာစိတ်တစ်ခုရဲ့သုံးပုံပုံတစ်ပုံပဲရှိတယ်နော်ပြတ်တာကလည်းစိတ်တစ်ခုရဲ့သုံးပုံပုံတစ်ပုံပဲရှိတယ်တီရာကလည်းစိတ်တစ်ခုရဲ့သုံးပုံပုံတစ်ပုံပဲရှိတယ်။အဲ့ဒီတစ်ပုံချင်းတစ်ပုံချင်းနဲ့သွားပြီးတော့သုံးပုံပုံတစ်ပုံကိုယူထားတယ်။ရုပ်တစ်ခုမှလည်းပဲအစိတ်ကလေးတွေအလုံးပေါင်းပြည့်စုံရှိတော့အလုံးပေါင်းအစိတ်ရုပ်တစ်ခုမှလည်း51စိတ်ရှိတယ်။အဲ့ဒီ51စိတ်မှာဥပတ်ကိုဒီစိတ်ကိုယူလိုက်နော်။ဥပတ်ကလာမှဒီစိတ်၊ပင်ကလာမှဒီစိတ်51ထဲမှာအစိတ်ကလေးနှစ်ခုနှောက်လိုက်တော့ဘယ်စိတ်ကြံလဲ51ထဲမှာ49ကြံတယ်ဒါဖြင့်49စိတ်ဒီခြီးပေါ့ဟုတ်လား49စိတ်ကခြီးပရမသုံးဖြစ်တဲ့ဒီစိတ်ကဥပတ်နောက်ဆုံးဖြစ်တဲ့ဒီစိတ်ကဘယ်အလဲကောင်က49စိတ်ဒီခြီးဒီလိုတော့ရုပ်တစ်ခုရဲ့အတ္တမှာဥပတ်ကဒီစိတ်ပင်ကားတစိတ်ခြေကပါတစိတ်လေ49စိတ်နော်အစိတ်စိတ်ကလေး49စိတ်ရှိတယ်အဲ့လိုတော့ရုပ်တစ်ခုရဲ့ဥပတ်နဲ့စိတ်တစ်ခုရဲ့ဥပတ်ဘယ်လောက်กว่าလဲရုပ်တစ်ခုရဲ့ဥပတ်နဲ့စိတ်တစ်ခုရဲ့ဥပတ်အတူတူပဲအစိတ်ကလေးတစ်ခုစီမလားရတခွေရဥပတ်နဲ့စတိခွေရဥပတ်သည်အတူတူပဲနော်အတူတူပဲရတခွေရနောက်ဆုံးပြတ်တဲ့ပင်နဲ့စတိခွေနောက်ဆုံးပြတ်တဲ့ပင်နဲ့အတူတူပဲခြေကြားတော့ရတခွေရခြေနဲ့စတိခွေရခြေနဲ့ဘလောက်กว่าလဲ49ပေါ့နော်49စားกว่าတော့ပေါ့ ရုပ်ရည်ချီက49စိတ်ရည်ချီက1အဲ့ဒါမလားရုပ်ရည်ချီက49စိတ်ရည်ချီက1အစာပေါင်းဘယ်နဲ့စကွာလဲ49စကွာလဲနော်49စကွာလဲအဲ့ဒါရုပ်တကုရဲ့တတ္တနဲ့စိတ်ကုရဲ့တတ္တပဲစဖြစ်လာတော့ယုံနဲ့စိတ်နဲ့ပရမအောင်ပရိသတ်နဲ့ဖြစ်တော့ယုံနဲ့စိတ်နဲ့အတူတူပြန်ဖြစ်လာတာဟုတ်လားပြန်ဖြစ်လာတာယုံဖြစ်တဲ့အချိန်မှာစိတ်လည်းဖြစ်တယ်ပြန်ဖြစ်လာတာအဲ့လိုပြန်ဖြစ်လာပြီးတော့ယေရခုသည်19ချက်ပြည့်မှတစ်ခါချုပ်19ချက်ပြည့်မှတစ်ခါချုပ်19ချက်ပြည့်မှတစ်ခါချုပ်စိတ်သည်တစ်ချက်တစ်ချက်တစ်ချက်တစ်ချက်ဖြစ်လာတာအဲ့လိုပြီးတော့စိတ်ကချုပ်တာမြန်တယ်ယောဂချုပ်တာနေတယ်အဲ့ဒီလိုနဲ့ပဲဘောဟတတ္တလည်းခုမှစိတ်ကတခုပြီးမှတခုဖြစ်တယ်စိတ်သည်တခုပြီးမှတခုဖြစ်တယ်ရုပ်ကြတော့တခုမချုပ်ခင်နောက်တခုဖြတ်ဖြစ်တယ်ဒီလိုမလားစိတ်ကဘယ်လိုလဲဒီစိတ်ချုပ်ပြီးမှနောက်ဒီစိတ်ဖြတ်ဖြစ်တယ်နှစ်စိတ်တပြိုင်တည်းဖြစ်ရသော်လည်းရှိလားမရှိဘူးဒီစိတ်ဖြစ်တဲ့ချုပ်တယ်နောက်ဒီစိတ်ဖြစ်တဲ့ချုပ်တယ်နောက်ဒီစိတ်ဖြစ်တဲ့ချုပ်တယ်ရုပ်ကြတော့အဲ့ဒီလိုဟုတ်လားမဟုတ်ဘူးယုတ်ကလေးတစ်ခုဖြစ်တယ်စိတ်တခဏဘယ်နဲ့ချက်ကြမှသူပြတ်ပါလေစိတ်တခဏစက်ခွန်စက်ခွန်ချက်ကြမှသူပြတ်မှာပေါ့လားအဲ့ဒီမပြတ်ခင်မှာဒီတစ်ချက်ဒီစက်ခွန်ချက်ပြတ်ပြီးမှနောက်တစ်ခုဖြစ်ရမယ်ဆိုရင်သိကျဲလုံးတယ်ဟုတ်တယ်မလားသူကြတော့အဲ့ဒီလိုမဟုတ်ဘူးအဲ့ဒီတဲ့စက်ခွန်ချက်ဆိုတဲ့ယုတ်တက်တာမကုံဆုံးခင်မှာနောက်ထပ်ယုတ်ဒီအသေးသေးထပ်ပြီးတော့ပေါ်တယ်နော်အဲ့ဒီနေထားပြီးတော့ပေါ်တယ်။ဥပမာကမ္မဇာယုတ်ကလေးဖြစ်တယ်။ကမ္မဇာယုတ်ကလေးဖြစ်နေရကနေပြီးတော့ဥရဇာယုတ်ကလေးကလည်းထပ်ဖြစ်တယ်။အာဟာရဇာယုတ်ကလေးကလည်းထပ်ဖြစ်တယ်။သရိဇာယုတ်ကလေးကလည်းထပ်ဖြစ်တယ်။အဲ့ဒီတဲ့ယုတ်ကလေးတွေထပ်ထပ်ထပ်ထပ်ဖြစ်လာတဲ့အခါကျတော့ယုတ်ကညာနော်။ဟိုမိုးရေကမိုးပေါက်ကလေးတွေလို့တခုကမပြောင်းသေးဘူးနောက်တစ်ခုဖြစ်လာပြီ။ယုတ်ဘက်ကလေးတွေတစ်ဘက်မပြောင်းသေးဘူးနောက်တစ်ဘက်ဖြစ်လာပြီ။ဒီဘက်မပြောင်းသေးဘူးနောက်တစ်ဘက်ဖြစ်လာပြီ။အဲ့ဒီလိုပဲယုတ်ကညာလည်းတခုမပြည့်သေးဘူးနောက်တစ်ခုဖြစ်လာပြီတခုမပြည့်သေးဘူးနောက်တစ်ခုဖြစ်လာပြီအဲဒါယုတ်တိဟာခန္ဓာကိုယ်ထဲမှာတပြေးပြေးနဲ့ကမ္မဇာယုတ်တိဖြစ်လဲစိဇာယုတ်တိဖြစ်လဲဥဒ္ဒဇာယုတ်တိဖြစ်လဲအာဟဇာယုတ်တိဖြစ်လဲဖြင်းဖြင်းဖြင်းဖြင်းနဲ့ဘာဖြစ်လာလဲတပြေးပြေးနဲ့ကြီးထွားလာဟုတ်တယ်မလားစိတ်ဆိုတဲ့နန္ဒရာကကြီးထွားတယ်လို့မရှိဘူးဒုက္ခတစ်ခါဖြစ်မှဒီစိတ်ပြက်ပြီးမှနောက်ဒီစိတ်ပြက်ပြီးမှနောက်ဒီစိတ်ထွတ်ထွတ်တယ်လဲကြီးထွားတယ်လို့ရှိရလားမရှိဘူးယုတ်ကြတာအဲ့လိုမဟုတ်ဘူးနော်တကယ်နဲ့တော့ကာလမှာသူကဖြစ်တယ်သူကဖြစ်တယ်သူကဖြစ်တယ်အမျိုးမျိုးဖြစ်နေတာအမျိုးမျိုးဖြစ်နေတာဆိုတော့ယုတ်ပြတာဖြစ်ဖြစ်နဲ့ခန္ဓာကိုယ်ထဲမှာပွားလာပွားလာတော့ဖြစ်ဖြစ်ခန္ဓာကိုယ်ကြီးကြီးလာနော်တစ်ဆနဲ့နှစ်ဆနဲ့ဆနဲ့၄ဆ၄ဆနဲ့၈ဆအဲ့ဒီလိုတက်လာတာကိုအဲ့ဒီလိုတက်လာတဲ့အချိန်ရှိသလောက်တက်ပြီးတော့အချိန်နဲ့ကုန်အောင်တက်လာတယ်နော်အချိန်နဲ့ကုန်အောင်တက်လာတယ်အဲ့ဒါကယုတ်ရဲ့သဘောအဲ့ဒီလိုဖြစ်တော့ယုတ်ရဲ့ခုနပြောသလိုတကုပ်ပြီးတကုပ်တကုပ်တကုပ်တကုပ်ပြီးတကုပ်ဖြစ်ဖြစ်ဖြစ်ဖြစ်နေတော့အဲ့ဒီတည်းကဘယ်ယုတ်ကိုအရေးအဓိကထားမလဲဆိုရင်အစင်းနဲ့တိုက်တဲ့ယုတ်နော်အစင်းနဲ့တိုက်တဲ့ယုတ်ရှိမယ်အပန်းနဲ့တိုက်တဲ့ယုတ်ရှိမယ်အနားနဲ့တိုက်တဲ့ယုတ်ရှိမယ်အရသာနဲ့တိုက်တဲ့ယုတ်ရှိမယ်တွေးရည်ဇာနဲ့တိုက်တဲ့ယုတ်ရှိမယ်တွေးတော်ဇာနဲ့တိုက်တဲ့ယုတ်ရှိမယ်အဲ့ဒီမှာအခုအစင်းနဲ့တိုက်တဲ့ယုတ်ရှိမယ်ဥဒ္ဒဇာယုတ်ကမ္မဇာယုတ်စတိဇာယုတ်ဥဒ္ဒဇာယုတ်အမျိုးမျိုးရှိတဲ့အထက်မှာအစင်းနဲ့တိုက်တာဘယ်ယုတ်ကတိုက်တယ်ဆိုရင်ကမ္မဇာယုတ်ကတိုက်ဘယ်ယောဂတာလဲမျက်စိအကြည့်ဆိုတာကမ္မဇာယုံနော်ဟုတ်တယ်မလားမျက်စိအကြည့်ကကမ္မဇာယုံအဲ့ဒီကမ္မဇာယုံမှာအစင်းကလာတိုက်တယ်အစင်းကလာတိုက်တဲ့အခါကျတော့တိုက်နေရင်တိုက်ချင်းစိတ်ကလေးတစ်ခုဖြစ်တယ်အတ္တဘဝလို့ခေါ်တယ်နော်အတ္တဘဝအတ္တဘဝနေဖြစ်ပြီးသွားတဲ့အခါကျတော့သိပြီလားမသိသေးဘူးနောက်တစ်ခါကျတော့ဘဝကဆလနာလို့ခေါ်တယ်အဲ့ဒီဝင်ရဆလနာနေဖြစ်ပြီးတော့ပြက်သွားတယ်ပြက်ပြီးတော့လည်းအစင်းကိုသိပြီလားမေးတော့မသိသေးဘူးဒါရကတော့ဘဝင်ကုပ္ပစီရလို့ခေါ်တယ်ဟုတ်စိတ်သုံးမျိုးဖြစ်သွားပြီအဲ့ဒါကဘဝင်စိတ်တွေဘဝင်စိတ်ဆိုတော့သိတဲ့စိတ်တွေကမသိတဲ့စိတ်တွေလားမသိတဲ့စိတ်တွေမသိတဲ့စိတ်သုံးခုတော့ကျော်သွားပြီနော်သုံးခုတော့ကျော်သွားဒီချို့တချို့ပုံပေါ်နေဆိုသုံးခုနဲ့မကဘူးကျော်တာရှိတယ်အနည်းဆုံးသုံးခုရှိတယ်သုံးခုကျော်မယ်အဲဒီချို့တချို့ဆိုသုံးခုနဲ့မကကျော်ပြီးမှသိရတာရှိတယ်အင်မတန်မျက်စိအကြည့်ကောင်းတယ်ဘုဘက်ကလည်းအစင်းကလည်းအင်မတန်ထင်ရှားတယ်အဲ့လိုဆိုရင်အနည်းဆုံး၃ခုကြော်ပြီးမှဖြစ်တယ်မြင်တဲ့စိတ်ဖြစ်တယ် အဲအစင်းကလည်းမထင်ရှားဘူးကိုမျက်စိကလည်းကြည်တတ်ကလည်းအားနည်းနေတယ်ဆိုရင်အများကြီးကြော်ပြီးတော့မှမြင်နေသလားဖြစ်တာကိုဒီလိုမဟုတ်လားအဲ့တော့ကိုလိမ်မြန်ဖြတ်လာလို့လည်းပုံကိုတက်ကအတိဒဝင်ဝင်ကသရဏပုံကိုပြစ်တာပုံကိုဖြစ်တယ်ပြီးတော့မှအဲ့ဒီတော့ကိုဖြစ်ပြီးသွားတဲ့အခါကျတော့မှမြင်လိုက်ရတဲ့အစင်းလေးကိုဆင်ကျင်တယ်ဆင်ကျင်တဲ့သရဘာလို့ဒါလဲဆိုတော့ဩတာပါဠိပါလိဒီလိုမ င်လိုက်ပြီးတော့မှအော်မြင်သွားပြီမြင်သွားတာကသကုဝိညာဉ်စိတ်နော်သကုဝိညာဉ်စိတ်အဲဒီတော့မြင်သွားတော့မြင်တော့မြင်လိုက်ပြီဘာမှမသိသေးဘူးဟုတ်လားဘာမှမသိသေးဘူးအဲ့တော့ဘာမှမသိသေးတော့ဩဒါမြင်လိုက်တဲ့အာယုံကလေးတစ်ခုကိုလက်ခံလိုက်တယ်လက်ခံလိုက်တာကသမထိဆိုင်ပရမမြင်တယ်မြင်ပြီးတော့လက်ခံလိုက်တယ်လက်ခံတဲ့ကဘာပြောတာလဲပြီးတော့အသိမှတ်ပြလိုက်တာပေါ့နော်အသိမှတ်ပြလိုက်တာအသိမှတ်တော့ပြလိုက်ပြီဒါပေမဲ့ဘာမှမသိသေးဘူးဘာမှမသိသေးတဲ့အခါကျတော့ဒါလေးကဘာလေးပါလေဆိုပြီးတော့စုံစမ်းရအောင်ပဲအဲ့ဒီစုံစမ်းတာကတန်တိရဏနော်တန်တိရဏအဲ့ဒီတန်တိရဏလေးဖြစ်ပြီးတဲ့အခါကျတော့မှဟောဒါလေးကအစင်းကလေးပဲလို့အဲ့ဒီမှာသိသွားတယ်အစင်းကလေးပဲလို့သိသွားတာကျတော့ဟောထော်လို့ခေါ်တယ်နော်ဒါအစင်းကလေးပဲလို့သိလိုက်တာအစင်းကလေးပဲလို့စမ်းချက်ချလိုက်တာအဲ့ဒါကဟောထော်အဲဒီဟောတော်ဆက်ကလေးဖြစ်ပြီးသားတဲ့အခါကျတော့ဇောက9ခြင်းဇော9ခြင်းနဲ့ပေါင်းလိုက်တဲ့အခါကျတော့15ဖြစ်သွားပြီနော်15ဇောကဘာပြောတာလဲဆိုတော့အဲ့ဒီအစင်းကလေးကိုအစင်းရသဘာဝကိုပြင်းသူပြီးလိုက်တာကိုပြောတာအခုကသကုဉ္ဇဉ်တို့ကမြင်တယ်မြင်ပေမဲ့အစင်းမှမသိလိုက်ဘူးအခုကျတော့ဇောကျတော့ပြီးလိုက်ပြီအဲ့ဒီတော့ပြီးလိုက်ကြတာကျတော့ဘယ်နှကျင်ပြီးလဲလို့မေးရင်9ခြင်းတော့ပြီးလိုက်တာပရမတ်ကျင်ပြီးတယ်ဒုတိယကျင်တတိယကျင်သရဒပိသမသရတတမ9ကျင်းပြီးလိုက်တယ်အဲဒီလို9ကျင်းတည်ပြီးသွားတဲ့အခါကျတော့ဩဒီအာယုံကလေးဟာဒီလိုသဘောရှိပါလားဆိုပြီးတော့เนาะစိတ်ထဲမှာပိုင်ပိုင်နိုင်နိုင်အာယုံသဘောပေါက်လိုက်ပြီးအဲဒီလိုသဘောပေါက်ပြီးတော့နောက်ထပ်ဘယ်နှကျင်းချက်ဖြစ်တော့နှစ်ကျင်းချက်ဖြစ်တယ်အဲဒီနှစ်ကျင်းနဲ့ပေါက်လိုက်တော့အလုံးပေါက်ဘလောက်ဖြစ်သွားလဲ18ကျင်းဖြစ်သွားတယ်အဲဒီတော့နှစ်ကျင်းလည်းဖြစ်ပြီးရောအဲဒီယောက်ကလေးလည်းချုပ်သွားပြီเนาะအဲဒီယောက်ကလေးချုပ်သွားပြီဒါကြောင့်မလို့ရုပ်တခုဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်အဲ့ဒီပြတ်တဲ့အချိန်မှာမပြတ်ခင်မှာစိတ်ပေါင်းဖြစ်ချက်ဖြစ်တော့18ချက်ဖြစ်တယ်အဲ့ဒီ18ချက်မကုံသေးပဲနဲ့အဲ့ဒီရုပ်ပြေရုံထုံးတာမရှိဘူးဟုတ်တယ်မလားအဲ့ဒီရုပ်ပြေရုံထုံးတာမရှိဘူးအဲ့ဒီတော့အဲ့ဒီရုပ်ကလေးတွေဖြစ်တယ်ဖြစ်ပြီးတော့တည်တယ်တည်ပြီးတော့ပြတ်တယ်ဖြစ်တာကိုဇာတိလို့ခေါ်တယ်တည်တာကိုသရာလို့ခေါ်တယ်ပြတ်တာကိုမရဏလို့ခေါ်တယ်နော်ဒီတော့စိတ်မှလည်းဇာတိစရာမရဏရုပ်မှလည်းဇာတိစရာမရဏဇာတိချင်းစိတ်ရဲ့ဇာတိနဲ့ရုပ်ရဲ့ဇာတိကာလတည်းတန်းချင်းတူသလားမတူဘူးလားစိတ်ရဲ့ဇာတိနဲ့ရုပ်ရဲ့ဇာတိဟမ်ဖြစ်တာချင်းလေစိတ်ရဲ့ဇာတိနဲ့ရုပ်ရဲ့ဇာတိတူသလားမတူဘူးလားတူတယ်ဖြစ်တာတူတယ်เนาะဆောစိတ်ရမရဏနဲ့ရုပ်ရမရဏတူတယ်တူတာပဲเนาะဘာကြတော့ kwa သွားတယ်စိတ်ရဇရာနဲ့ရုပ်ရဇရာသူတို့ကြတော့မတူတော့ဘူးစိတ်ရဇရာကစိတ်တစ်ခုရဲ့အစိတ်အပိုင်းလေးတစ်ပိုင်းဟုတ်တယ်မလားစိတ်တစ်ခုရဲ့အစိတ်အပိုင်းလေးတစ်ပိုင်းသုံးဖို့မဟုတ်ဘူးရုပ်တစ်ခုကြတော့စိတ်ရအစိတ်အပိုင်းလေးပေါင်း၄၀နဲ့ကိုပိုင်းအဲ့တော့ဇရာကအသက်တက်กว่าတယ်နော်ဖြစ်တာဒီဇာတိချင်းတူတယ်မရဏချင်းတူတယ်ဇာတိချင်းတူတယ်မရဏချင်းတူတယ်ဘာကြတော့กว่าလဲဇရာမှာกว่าပါတယ်ဇရာမှာกว่าပါတယ်အဲ့ဒီတော့ဖြစ်တဲ့တဘာဝတရားကလေးက30ဘုံမှာဘယ်ဘုံပဲဘွားပဲဖြစ်ဖြစ်ဖြစ်တဲ့တဘာဝတွေကတစ်ချက်ပဲနော်တစ်ချက်ပဲပြတ်တဲ့တဘာဝတရားကလေးကလည်းတစ်ချက်ပဲဒီတော့ပရိသတ်နေတဲ့အချိန်ကလေးကလည်းအတူတူပဲလူတွေနတ်တွေပြမတွေခွေးတွေကြက်တွေငှက်တွေအားလုံးကလူလူကြီးပဲပြက်တဲ့သဘာဝကလေးကလည်းသေးတယ်ဝိညာဉ်ချုပ်သွားတယ်ချုပ်တဲ့ခြင်းကလေးကလည်းအတူတူကြီးပဲဘယ်နေရာမှာသွားကွာနေတာလဲအလဲကောင်းမှာစရာမှာသွားကွာနေတာနော်ဘယ်မှာသွားကွာနေလဲစရာမှာသွားကွာနေတာတချို့ညပုဂ္ဂိုလ်တွေကနော်ဥမာခွေးတွေကြက်တွေငှက်တွေဆိုလို့ရှိရင်တချို့9နှစ်တချို့10နှစ်တချို့ဆိုနှစ်ပေါင်း30 40 50ဒီလိုမဟုတ်လားခွေးတွေဆိုလို့ရှိရင်15နှစ်လောက်အသက်ရှိတယ်။ ရောလို့ကြွရဲဆိုနှစ်နှစ်ဆက်လောက်တက်ရှိတယ်ရှင်တို့ဘာလို့ဆိုနေ60ခုနှစ်တက်ရှိတယ်တက်ရှိတယ်စသဖြင့်ပေါ့နော်အတ္တဉာဏ်မတူဘူးအဲ့ဒီမတူတာကဘာတက်ရှိဘာတက်ရှင်းကွာနေတာလည်းမေးတော့စရာတက်ကွာနေတာနော်စာတိတူတယ်ဝရဏတူတယ်ဘာပါတာလဲစရာကွာတာစရာကွာတာအဲ့ဒါကြောင့်ပရိသတ်နေနေတဲ့အခါကျတော့ပရိသတ်နေနေပုံနေနေဘယ်လိုမျိုးရှိတယ်လဲမေးရင်တဲ့ခြင်းမျိုးရှိတယ် အဲ့ဒီလိုမျိုးကပါလေနံပါတ်1တန်တိတ္တသတ္တဒါလေးနဲ့တန်တိတ္တသတ္တဒါလေးနဲ့တန်တိတ္တသဆိုတာကဘာပြောတာလဲမေးတော့ဒီအညီအဟောက်ဒီကနေပြီးတော့เนาะအညီအဟောက်ဒီကနေပြီးတော့အလိုလိုတရဝါလေးတစ်ခုဖြစ်လာတာပိုးလေးတွေဖြစ်လာတာဟာလားအဲ့ဆက်ပိုးလေးတွေဖြစ်လာတယ်လို့ပေါ့သောသောကဘုံမရှိပေမဲ့သူရဲ့သူရဲ့ဓာတ်ကလေးရဲ့ဓာတ်ပြမှုကြောင့် ပေါ်လေးတွေဖြစ်လာတယ်လို့အဲ့ဒါတန်တိရိသပြိတ္တလေးလို့ခေါ်တယ်အခုခေတ်မှာတော့ပူပေါင်းလေးတွေအင်းဆက်ပိုးလေးတွေပဲတန်တိရိသလို့ဒီပုံရအပြင်ပြောလို့ရတယ်ရှင်းတော့ကတော့လူတွေထဲမှာလည်းတန်တိရိသရှိတာပဲเนาะလူတွေထဲမှာလည်းတန်တိရိသရှိတာဥပမာမြတ်စွာဘုရားလက်ထက်ကစိန်စမှာနဝိကစေစမှာစေစမာနမကြီးပင်ထဲမှာတန်တိရိသဖြစ်လာတာမကြီးပင်ထဲမှာတန်တိရိသဖြစ်လာတာ ဘုန်းကြီးတို့မြန်မာနိုင်ငံမှာပကံခင်းမှာဘုန်းကြီးတို့ဝေလူဝတိဆိုတာရှိတယ်ဝေလူဝတိဆိုတာကမင်းရင်နရတင်ခတို့ဘာလို့သာနာမှာနော်ပိဋကတုံနဲ့နရတင်ခသူတို့ညီကိုလက်ထက်မှာပေါ်လာတယ်အမျိုးသမီးကလေးတယောက်တောထဲမှာဝါးပင်တဲ့ကနေဖြစ်လာတာဝေလူဝတိနော်ဝေလူဝတိဝေလူဝတိ ဒါကကြတော့မြတ်စွာဘုရားဟောထားတဲ့ဇတ်တော်တွေမှာပထမဝတိဆိုတာရှိတယ်ပထမဝတိဆိုတာပထမမှာကြားတဲ့ကနေဖြစ်တာအခုလက်သိင်္ဂမာနာတို့ဝိလုဝတိတို့တို့ကတော့ဘလို့ပုံစံနဲ့ဖြစ်နေတယ်ဆိုတာကိုသိပြီးတော့ပထမရှားဖို့ပေါ့လေဝိလုဝတိဆိုလို့ရှိရင်စာတကမ်းမှာတော့ဝါးပင်တဲ့ကနေဖြစ်တယ်လို့ဒီလိုပဲပါတယ်ဝါးပင်တဲ့ကဖြစ်ခြင်းနဲ့ဖြစ်မှာပေါ့ လူတယောက်ကတောသူတယောက်ကနေပြီးတော့တောမှာသွားရင်လာရင်နဲ့နော်ဝါးပင်နေတယ်မှာသွားရင်လာရင်တွေ့လာတာလည်းဖြစ်ခြင်းဖြစ်မှာပေါ့လေဒါတော့မပြောတတ်ဘူးပေါ့ဟုတ်လားအသေးစိတ်မပါဘူးဘယ်သူမှဝတိကြတော့အသေးစိတ်ပါတယ်ဘယ်လိုလဲလို့ဆိုတော့ကြာဖန်းကြီးတဲ့မှာကြာဘူးကြီးတဲ့မှာဖြစ်နေတာတောထဲမှာရသေးတပါတရားထုတ်တယ်အနားမှာအိုင်တိုင်ရှိတယ်အဲထဲမှာကြာရီရှိတယ်အဲ့ဒီမှာကြာရီရှိတော့သူကဂျီလာလာ ကြီးကြီးလာတယ်မပွင့်လားမပွင့်ဘူးတကယ်ကြာဘူးတွေကအချိန်တိုင်းကြာရောပွင့်ပွင့်သွားတယ်သူကမပွင့်ဘူးဖြစ်နေတယ်ပွင့်လားမပွင့်ဘူးနည်းနည်းနည်းနည်းကြီးလာတယ်အဲ့လိုကြီးကြီးလာတဲ့အခါကျတော့သတိထားပြီးတော့ကြီးကြီးအဲ့လိုကြီးကြီးနေရတာနေပြီးတော့နောက်ဆုံးကြတော့အဲ့ဒီကြာဘူးတွေမှာဘာသာတွေ့တယ်ဆိုတော့ကလေးမတွေတယောက်ပါတွေ့တယ်အဲ့ဒီကြာဘူးတွေကနေပြီးတော့ပဲကြာဘူးတွေမှာကြီးတဲ့ လူကကလေးမလေးအဲ့ဒီကလေးမလေးကိုဘလုံးမကြားတဲ့ကနေဖြစ်တယ်မလို့သူ့ကိုဘုရုမဝတီလို့ဒီလိုနာမည်ပေးထားတယ်ဘုရုမဝတီမိန်းကလေးလေးသူကောက်ပြီးတော့မွေးစားတယ်အဲ့ဒီဂျာဘူးကြီးကိုဟောကြီးတို့ဂျာဘူးကြီးသိကြည့်ပြီးတော့ပွင့်လို့မပွင့်တဲ့အခါကျတော့အဲ့ဒါကြီးခုခုပြီးတော့ကြောင်းယူသွားကြောင်းကြတော့အဲ့ဒါကြီးခွဲကြည့်လိုက်တော့ကလေးမလေးပါတွေ့အဲ့ဒီကလေးမလေးကိုသူမွေးစားထားတယ်မွေးစားထားရင်ကနေပြီးတော့ဆက်ချောက်ဆက်ကောင်ရော်လေးရောက်လာတဲ့အခါကျတော့မုတ်ဆိုးတယောက်သူတို့စီရောက်လာတော့မုတ်ဆိုးကသွားတွေ့မုတ်ဆိုးကသွားတွေ့တဲ့အခါကျတော့ကလေးမတွေရဲ့သန္တာန်ကိုကြည့်ပြီးတော့နော်ရှင်မင်းကိုပြန်တော်ဦးတင်ရရင်သုကောလာကောင်ရမှာပဲဆိုပြီးတော့ရှင်မင်းကိုပြန်ပြီးတော့တော်ဦးတင်အဲ့ဒီမှာရှင်မင်းကလာပြီးတော့မိန်းကလေးကိုမိဖုရားဖြစ်တဲ့တိမ့်ပန်းတဲ့သန္တာန်ပေါ့ဟုတ်လားအဲ့ဒါသံဝိဒိသပရိသတ်တွေလို့ခေါ်တယ်ဒါဒုတိယပရိသန္ဓေကဥပဩပပါတိကပရိသန္ဓေလို့ခေါ်တယ်။ဓမ္မတွေကတော့ဥပပဥပပနဲ့ဒီလိုသုံးတယ်။ဩပပါတိကဩပပါတိကပရိသန္ဓေနဲ့ဥပပတ္တိဘဝနဲ့မတူဘူး။ဥပပတ္တိဘဝကဘဝကြီး၉ပါးဘဝ၉ပါးဆိုတာပြောတာလေပရိသန္ဓေကိုပြောတာပရိသန္ဓေပရိသန္ဓေမျိုးစားကဲမှာဩပပါတိကပရိသန္ဓေအဲ Upapati bhava. Upapati bhava dara. Pritani ni ne bhyo ro. Pritani le miyo lo a chong wain. Aku bhyo me. Pritani le miyo lo a chong wain de. Pritani go. Upapati bhava lo di lo kore. Bhava dara ka bhalo dara ne pshita. Upapati dara ka anika. Bhava ka pshita. Upapati ka anika. Anika pshita dara bhava ya sama. Tibaka sudi. Kubaka pritani. Sudi ne nini ka ka pshita sego. Upapati bhava lo di lo kore. Paramadam pshita se lo saru re. Ari paramadam pshita se di upapati bhava. Aku. Patitani jaro, Pagarale, Oba Badika Pridani. Oba Badika Pridani Draga, Niginawama, Pridani Niara Mogure. A lolo memoga jala the lo. Pwaganem Shakaka. Pwaganem Pinore that the one you cook him up on you. Pregidam Resolusi. To see the year, Bono. To see the year, all at a Pwaganem Pinore. Now we don't know, Pyamarubo. That of your Marugara, Gulalama Mibu, Matibu, to see the Yagara do the Arab. A good in Yama Chichin, a good Chichin the Yepidora. No, to say Suher and Yama the Yepidora. And at the Yepida the Yi, Allah. The Wagan and Gram Majumalo when you need to know about the Yepini Halu, the Lumatin, the Shogala, the Lutin. The Yepida the Majubu, Majubu, Majubuza, the Sagashita Majubu, the Shoga, Pagoro. Tibaga winning, twelve video, whom I thought the Yepshin is at the device. I don't know your own, my Upshu, the letter guide of the Yepshin is winning, and the Upshu gun is the Yepshivara. Upshu, you are winning up the Yepshivara. The Jamal Gari, the Yepshi, Upshu, the Yepshi, 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 the If it is a two in my jam shitting. So that is the meeting of any gene. You don't go, no? So you see to my meeting. Harajamolo Upshu, Machubu, Upshu Bowaga, Chenna, the year, you look at Yara go. How do you hear my God of Tadra did it? Togega, Upshu got the low, the Yepshi Dora Mopu. Upshu got the Yepshi Dora Mopu, Upshu Bowaga, the Sudi Saint Chuck, not at the Yabuama. But it is a deep shit, Tabugara, no? Of you, Wama, Sudise, Chogabi. Of you, Waga, Yodi, Nani, of you, Wama, Chogabi. But it is Chogabi, though, the Yeboa, the Sibua, the Yedisidra, Pita Gogara. But it's Pita Wama, Dabido, Yona, a deep shit. Yona, deep shit, alone name, alone, Kajara, oh, no? Making a Wama, Britani, Nira, Wabe. ဟုတ်ဘဘကိုပြန်တရားလာရှိသေးတာပဲအခုလင်းနေအလုံးနေမလုံးနေအခါကြတော့အစကလေးကလည်းတရားဖြစ်တယ်လားစွဲလို့ဖြစ်တာကိုနော်ဒါစွဲလို့ဒါရှိတဲ့နေရာမှာတရားဖြစ်တယ်သမီးစွဲလို့သမီးရှိတဲ့နေရာမှာတရားဖြစ်တယ်ပစ္စည်းစွဲလို့ပစ္စည်းရှိတဲ့နေရာမှာတရားဖြစ်တယ်ဒီလိုကိုနော်အစကလေးကစွဲလို့တရားဖြစ်တာဆိုတော့ဒီဘဘကဝိညာဉ်ချုပ်ပြီးတော့ဘဘမှာတရားဘဝနဲ့ပြည်တဲ့နေရာသိပေါ်ပြီးမဲ့လို့ မခေါ်နိုင်ဘူးဖြစ်နောက်အလုံးနိကတဲ့အနေထားမှာရှိနေတော့အလုံးကိုသူသတိရနေတယ်ဒါကသူသာဒါကသူသမီးဒါကသူသနီးခင်ပေါ်ဒါကသူပစ္စည်းအလုံးကိုသူသတိရနေတယ်သတိရတာကဒီဘဲဘဝကဥပ္ပယကသတိရတာမဟုတ်ဘူးဥပ္ပယဘဝကနေပြီးတော့ကြောင်းသွားတဲ့နော်တရေဖြစ်သွားတဲ့ပုဂ္ဂိုလ်ကသတိရတာအဲဒီလိုသတိရတဲ့အခါကျတော့သူရဲ့ပုံမှန်တရားပြောပြစမ်းမှဆိုရင်တရေရဲ့ပုံမှန်တရားဘယ်လိုမှအတိအကျမမြင်ဘူး။ဇာတ်ရဲမှာလည်းတရေရဲ့ပုံမှန်တရားအတိအကျမပြောဘူး။နတ်တို့မြတ်မာတို့ရဲ့ပုံမှန်တရားကိုသာအတိအကျပြောတယ်။တရေတစ္ဆေရဲ့ပုံမှန်တရားအတိအကျမပြောဘူး။သူတို့ရဲ့တရေတစ္ဆေရဲ့ပုံမှန်တရားပြီးအမှန်ကားတော့ဘယ်လိုဖြစ်တယ်လဲလို့ဆိုတော့သူဖြစ်ခြင်းတို့ဖြစ်နေတဲ့ပုံစံမျိုးပါပဲ။နော်။သူဖြစ်ခြင်းတို့ဖြစ်နေတဲ့ပုံစံမျိုး။မှလူနဲ့သူခြင်းနဲ့သူမဲ့မလူခြင်းနဲ့မလူဘူး။လူတွေကသူပြခြင်းတဲ့အခါကျတော့သူပြခြင်းတဲ့အနေအထားမျိုးနဲ့ပြမှာ။ခွေးပုံစံနဲ့ပြခြင်းပြမယ်နော်တောက်တဲ့တို့ဟာလားတောက်တဲ့တို့အိမ်မြောင်းတို့ဒီလိုပုံစံနဲ့လည်းပြခြင်းပြမယ်ဆိုတော့သူရဲ့ပုံမှန်တရားတိကျကိုဇာတ်ရဲမှာလည်းတိကျမှာပါဘူးအဲဒီလိုပုံကုန်မျိုးအဲဒီလိုပုံကုန်မျိုးဆိုတော့တရေဖြစ်တာဒီဥဖြူကတရေဖြစ်တယ်ဆိုပေမဲ့တရင်တည်ဥဖြူတာမဟုတ်တော့ဘူးနော် တရေဒီဥပ္ပယမဟုတ်တော့ဘူးဥပ္ပယကတည်သွားပြီတည်သွားပြီးတော့မှတရေတည်တယ်ဖြစ်သွားတာဒါပေမဲ့ဘဝချင်းနီးတယ်အစကလည်းဆွဲတဲ့တဏ္ဍာရှိနေတဲ့အခါကျတော့အစွဲတဏ္ဍာရှိတော့ပြန်ကြည့်ရတယ်အဲ့ဒီလိုသတိရတဲ့အတွက်သူ့ကိုရည်စိုးပြီးတော့မျှဝေမယ်ဆိုရင်သူမသိနိုင်ဘူးလားသိနိုင်လားသိနိုင်တယ်သိနိုင်လို့တာရုခေါ်ရင်ဒီမျှသူမရဘူးလားရတာရတယ်နော်ရတယ်အဲ့ဒါကဥပ္ပပါတိကပရိတန်ဒီရဲ့သဘောဟုတ်လားဥပ္ပပါတိကပရိတန်ဒီတိတ်ကိုမြင်တာကိုလက်နေပြမာတွေလည်းပဲသူတို့လည်းဗာပရိတန်ဒီလည်းဥပ္ပပါတိကပရိတန်ဒီပဲဘုရားတရားတွေစေတော်တော့ပဲမိခင်ဝါမှာတိကျပရိတန်ဒီမနေရဘူးဖြစ်သွားတယ်လည်းဒီပြန်နဲ့သူတို့ရဲ့ပုံမှန်တရားအပြည့်လက်ဖြစ်သွားတယ်ဆိုရင်လည်းအမျိုးသမီးဆိုရင်16နှစ်တည်းအမျိုးသားဆိုရင်18နှစ်နော်20အဲ့ဒီပုံမှန်တရားနဲ့တန်းပြီးတော့ဖြစ်သွားတာတန်းပြီးတော့ဖြစ်သွားတာသူတို့လည်းပဲနော်ဒီဘက်လေးဘဝကဝိညာဉ်ချုပ်ကြိုင်ခဲ့တယ်။နတ်ဘဝပါမတော်ဘူး။နတ်ဘဝမှာဝိညာဉ်ကအသစ်ဖြစ်တာ။နတ်ဘဝကယုံနာသီနတ်ဘဝယုံနာသီတ။လူဘဝကယုံနာသီလူဘဝယုံနာသီတ။နော်။ဒီဘက်ဘဝကယုံနာနတ်ပြည်ကိုပါသွားရုံထုံးစံရှိလား။နတ်ပြည်ကိုပါသွားပြီးတော့သူ့ပြူကနေနတ်ဖြစ်သွားပါတယ်ဆိုရင်ဗာဒိတိတော်သတ္တတဒိဋ္ဌိ။အာဥပ္ပယဘဝကယုံနာကသတ္တပဲ။နတ်ပြည်ကယုံနာကသတ္တပဲ။ဘာမှမဆိုင်ပါဘူးဆိုရင်အဲဒါကြတော့လည်းဥစေတာတိတိဖြစ်အောင်မယ်ဒီလိုဆိုရင်ဘယ်လိုပတ်သက်တယ်လဲကြောင်းကျိုးဆက်သွယ်မှုပတ်သက်တယ်ဟုတ်ရဲ့လားဒီဘဝကယောနန်ဒီဟောဘဝပါမသွားဘူးပါသွားတယ်ဆိုရင်သတ္တရာတိတိပါမသွားဘူးဒီဘဝလေးချုပ်ကြရင်ခဲ့တယ်ဆိုရင်သတ္တရာတိတိဆင်းသွားတယ်ချုပ်မိန်ချုပ်သွားရတော့လည်းပဲဒီဘဝကယောနန်နဲ့ဟောဘဝယောနန်ဘာမှမဆိုင်ပါဘူးဆိုရင်ဥစေတာတိတိအကြောင်းကျိုးဆက်သွယ်မှုဆိုင်ပါလေဆိုရင်ဥစ္စေတာတိစင်သွားတယ်ဒီလိုလေးရှိတယ်နော်အဲ့ဒီတော့နတ်ဘဝဆိုတာဟာလေအမတ္တသိမြန်လုံးတဲ့အခါကျတော့လူဘဝကိုပြန်ပြီးတော့အမှတ်မရဘူးလားရလားပြန်မှတ်ရတာပဲပြန်မှတ်ရတဲ့အခါကျတော့တချို့ပြန်လာတယ်ပေါ့ဟုတ်လားအခုခေတ်တော့ပြန်လာတယ်ဆိုတော့သိမရှိဘူးဖျားလက်ထဲလုံးကတော့ပြန်လာတာရှိတယ်ဥပမာဖားကလေးတကောင်ဟိုတခါပြောသလိုတရားလာရင်လည်းသေးတယ်သေးပြီးတော့နှက်ဖြစ်သွားတယ်နှက်ဖြစ်သွားတော့နှက်ဖြစ်နေရင်နှက်ဖြစ်ချင်းချက်ချင်းသတိရသွားတယ်အာငါဒီဘွားကနေဖဘွားကနေနှက်ပြောင်းလာတာပဲဆိုချက်ချင်းသတိရပြီးတော့ကျေးဇူးတင်လို့အားကြီးလို့မြတ်စွာဘုရားစီကိုလာပြီးတော့မကြော်ဘူးလားကြော်လားလာပြီးတော့ကြော်တယ်နော်အဲ့တော့ချက်ချင်းနှက်ပြောင်းချက်ချင်းပြန်လာတယ်ပြန်လာတဲ့အချိန်မှာဒီမှာတရားဘွားမဆုံးသေးဘူးဟုတ်လားခမကနှက်ဖြစ်နေပြီဒီမှာတရားဘွားမဆုံးသေးဘူးဘလောက်မြန်လဲအင်မတန်မြန်လားနော်အဲ့ဒီတော့ဘုန်းကြီးတို့အရှင်သာရိပုတ္တရာမထေရကြီးပြိဋိဘံဆန်တဲ့အခါကျတော့အလောင်းတော်ကိုပူဇော်တဲ့အခါမှာလူတွေကြည်ကြည်လို့စီကားလာကြည်ကြည်လို့စီကားတဲ့အခါကျတော့အဲ့ဒီမှာအမျိုးသမီးတစ်ယောက်လူအနှင်းခံရပြီးတော့ပြေးသွားတယ်နော်ပြေးသွားတယ်ပြေးသွားတဲ့အခါကျတော့သူ့ရဲ့စိတ်ထဲမှာအနှင်းခံရတယ်ဝေဒနာတွေခံစားရတယ်သိစမရှိဘူးသူ့ရဲ့စိတ်ထဲမှာတော့အရှင်သာရိပုတ္တရာမထေရကြီးအလောင်းကိုပဲစေတမအာယုံပြုပူဇော်ပြီးတော့အသေးခံလိုက်တယ်အသေးခံလိုက်တယ်အသေးခံလိုက်တဲ့အတွက်ပဲရပါလေဓာတ်ပြရပါလေဓာတ်ပြရသွားတဲ့အခါကျတော့တကယ်ရှူလုံးရှူခဲကြည့်လို့သူရဲ့ခန္ဓာကိုယ်ကနော်ဝင်ပြောင်းနေတဲ့ခန္ဓာကိုယ်ကြီးနဲ့တခါလေနတ်သမီးသွားဖြစ်တယ်အဲဒီလိုနတ်သမီးသွားဖြစ်တော့တတိယလိုက်တဲ့ဟာဘာဖြစ်ငါဘာဖြစ်လို့ဒီရောက်လာတော့အာအရှင်သာရိပုတ္တရာဗုဒ္ဓမြတ်ကြီးရဲ့အလောင်းတော်ကိုပူဇော်တဲ့ပွဲမှာလူနင်းခံရလို့ပေးတာဒါကြောင့်မလို့ဒီနေရာမှာလာဖြစ်တယ်ဟုတ်နော်ပြိတ္တရှင်ဟလားအဲ့ဒီတော့သာလက်ဖြစ်မယ်ဆိုလို့ရှိရင်တော့သိချင်းပြပါစီနော်ဟုတ်လားအနှိမ့်ခံရင်ခံရပါစီပြိတ္တမရှိပါဘူးဟမ်အဲ့ဒါကြောင့်မလို့သိချင်းတရားနဲ့ရင်ဆိုင်ရပြီဆိုရင်ဒီနေရာမှာကောက်ချက်တစ်ခုပါတွေ့တော့သိချင်းတရားနဲ့ရင်ဆိုင်ရပြီဆိုရင်နော်အဲ့ဒီသိချင်းတရားကိုကြောက်လန့်ပြီးတော့နေမယ်အစားအာယုံတစ်ခုခုယူထားတာအကောင်းဆုံးပဲဟုတ်တယ်မဟုတ်လားဘုရားပရိသတ်တွေလေသိချင်းတရားဆိုတာကတော့တဏှိနဲ့တဏှိမို့တဏှိကတော့တွေ့မှာပဲလူတွေကြိတ်ကြိတ်တို့စီကားလို့လူနှင်းခံရတယ်ဆိုတာဟာဂုဏ်ခေတ်နေလည်းပြောရင်တော့အစီးတယ်ပဲသုံးပြစ်စရကပဲနော်အခုခေတ်မှာလည်းဟိုးဘုန်းကြီးတို့ sorry တို့ပါတော့မှာဟလားမကပါတဲ့ပုံကိုယ်တွေလူပရိသတ်တွေများလုံးအားကြီးလို့လူနှင်းလို့သိတယ်လို့ပါလို့ဒါရှိတာပဲနော်အဲဒီတော့ဘလောက်ပဲဘလို့ပုံစံမျိုးနဲ့ပဲသိသိဟုတ်လား ဘလိုပုံစံမျိုးနဲ့ပဲသိသိသိချင်းတရားကိုကြောက်လန့်ပြီးတော့နော်ဆိုရင်ပြီးတော့ကြောက်လန့်တဲ့စိတ်နဲ့ပြီးသွားရင်ကြောက်လန့်တာဘာစိတ်လဲဒေါသစိတ်ရယ်ဒေါသစိတ်နဲ့ပြီးသွားရင်တော့အပယ်ရောက်မှတည်ကြတယ်ဟုတ်လားအပယ်ရောက်မှတည်ကြတယ်အဲ့တော့ဘလိုပုံစံမျိုးနဲ့ပဲတရားတရားမကြောက်မလန့်ပဲနဲ့အာယုံတစ်ခုခုဖယားအာယုံတရားအာယုံတန်ခါအာယုံကိုလူခဲ့တဲ့ဒါနစေရနာအာယုံနော်ကိုဆောက်တည်ခဲ့တဲ့သီလစေရနာအာယုံဘုရားကကိုလူထမ်းခဲ့တဲ့ရှင်ပြုညဟံကဟုတ်လားဖယားချီးတင်ဖယားပူဇော်ပွဲစတဲ့ချင်းအဲ့ဒီအာယုံတစ်ခုခုကအာယုံပြုတ်ပြီးတော့ဒီကားမယ်ဆိုရင်ဘယ်တော့မှအချိန်နည်းမဖြစ်ဘူးကောင်းတဲ့သက္ကတိရောက်တာတည်ချာတယ်ဟုတ်လားအဲ့ဒါကြောင့်မလို့သိချင်းတရားနဲ့ရင်ဆိုင်ရရင်တောင်မှအာယုံတစ်ခုခုကောင်းတဲ့အာယုံတစ်ခုခုနဲ့သိရင်သိမယ်ဆိုရင်နဲ့အဲ့ဒီအာယုံကကိုယ့်ကိုအပယ်ပြေးမှကာကွယ်ပေးတတ်ပါလေအခုပဲကြည့်လေဘုန်းကြီးတို့ဟာကလေးတဲ့ကောင်တကယ်ဆိုရင်တိရစ္ဆာန်ပဲဟုတ်တယ်မလားတိရစ္ဆာန်ပဲသိတယ်ဆိုလို့ရှိရင်တိရစ္ဆာန်ဘဝကသိရင်အရေးကြတာများတာပဲနော်ဘာဖြစ်လို့တော့သူ့မှာတရားကိုယ့်တို့တရားဆိုတာရှိမှမရှိပဲကိုအခုတော့ငရဲမကြဘူးနဲ့ပြရပါလေဘာဖြစ်လို့ရောက်တော့ဒီကဏ္ဍကာလမှာအာယုံကမြတ်စွာဘုရားကြီးရောက်နေတာကိုဟုတ်လား။ဘာကြောင့်သားလေးကနေပြီးတော့ခြေလုံးလေးနဲ့ထောက်ထားတယ်။သိမယ်ဆိုတော့သူသိတယ်။ဒါပေမဲ့ဖေဟားရဲ့အတန်တော်ကလေးကိုကြားလာနေတဲ့အခါမှာအတန်ရဲ့သကလုံးကလေးတွေတစ်လုံးချင်းတစ်လုံးချင်းနားမနေပြီမဲ့အာရနာပြောဝဲကောင်းလိုက်တာအတန်ကလေးကိုအာယုံပြုတ်ပြီးတော့သိချင်းသိပစေဆိုပြီးတော့စိတ်ကိုလျှော့ချထားလိုက်တယ်။စိတ်ကိုလျှော့ချထားပြီးတော့ဖေဟားရဲ့တရားတော်ရဲ့အတန်စီကိုပဲအာယုံပြုတ်ထားလိုက်တယ်။အဲဒီမှာသိလက်သိသွားတာပဲ။သိပြီမဲ့လို့ချင်းနေဖြစ်သွားလား။အဲဒီအာယုံကလေးကဘယ်ပို့လဲ။လက်ပြပို့လိုက်တာပဲ။အခေါ်တော်ကမြေသမီးကလေးဆိုလို့ရှိရင်လည်းဒီတိုင်းပဲနော်။လူတင်နေနဲ့နင်းနဲ့ကကြောက်ကြောက်လန့်လန့်နဲ့ဟာအော်ဟိပြီးတော့ဒီလိုသိတာမဟုတ်ဘူး။အဲဒီအချိန်မှာကြောက်ကြောက်လန့်လန့်နဲ့အော်ဟိပြီးတော့များသိရင်ဘယ်တတ်နေမလဲ။အပင်ရောက်လာမှသိကြတာပေါ့နော်။ဒါပေမဲ့သူကကြောက်ကြောက်လန့်လန့်နဲ့အော်ဟိပြီးတော့သိတာဟုတ်ရဲ့လား။မဟုတ်လဲကြသွားတယ်အတတ်နေသောယောက်ျားတွေရောင်းမရတဲ့အချိန်မှာကဲနေနေနေပြီစီတော့ဟုတ်လားဘုလုကအာယုံပြလိုက်တယ်အရှင်သာရိပုတ္တဗြဟ္မဏကြီးကအလောင်းတော်ကိုအာယုံပြလိုက်တာဟုတ်လားအလောင်းတော်အာယုံပြုပြီးတော့ကြည်ညိုပြီးတော့စိတ်ထဲကနေဖူးပြီးတော့အသိခံလိုက်တာအင်မတန်အောစရာတော်တယ်ဒါအမျိုးသမီးလေးတရားရဘောကနော်တို့တွေတို့တွေအဲ့ဒီလောက်အဲ့ဒီလိုပုဂ္ဂိုလ်မျိုးတွေတော့မှဒီလိုအနေထားမျိုးနဲ့သိလို့ဒီလိုကောင်းတဲ့ဘဝရောက်နေသေးရင်ဟာငါတို့တွေဟာအကယ်၍မင်းသိချင်းတရားနဲ့တွေ့မယ်ဆိုရင်တို့မှာတရားတို့တရားများမရှိသေးရင်တောင်မှနော်တို့ပြုထားတဲ့ကုသိုလ်တရားကလေးအာယုံပြုပြီးတော့သိရင်ဒီလိုပဲကောင်းတဲ့ဘဝရောက်နိုင်မှာပဲဆိုတဲ့အတိအကျတစ်ခုမဝင်သင့်မလားဝင်သင့်လားဝင်သင့်တာပဲဒီလိုမဟုတ်လားဝင်သင့်တာပဲကြည့်ထားပါတော့နော်အဲ့ဒီအမျိုးသမီးကလေးဆိုရင်တစ်ခါလေရွှေတုံးရှုပ်ခဲကြီးလို့အင်မတန်ကြီးကျယ်တဲ့ခန္ဓာကိုယ်ကြီးနဲ့တော့ပြောင်းအယောင်ဝါးတွေထိန်ရင်ပြီးတော့ငါသမီးဖြစ်တယ်။အာငါဒီလိုအနေထားမျိုးနဲ့ဘာဖြစ်လို့ဖြစ်ပါလိမ့်မလဲလို့စဉ်းစားကြည့်လိုက်တော့အရှင်သာရိပုတ္တရာဘုရားကြီးရဲ့အလောင်းတော်ကိုပူဇော်တဲ့ပွဲမှာအနှင်းခံရလို့သိတယ်ဆိုတာသူသိတာကိုပြီးတော့ချက်ချင်းပြန်လာတယ်။ဒီမှာကအလောင်းပူဇော်တဲ့ပွဲမပြီးသေးဘူး။ဟုတ်လား။သူကချက်ချင်းနပြောင်းသွားတယ်ချက်ချင်းပြန်လာတယ်။မိခင်ဝါမှာပြိတ္တန်နေကြလို့သိလား။မလို့တော့ဘူး။ချက်ချင်းဖြစ်သွားတာအဲ့ဒါကိုဩပပါတိကပြိတ္တန်တို့ခေါ်တယ်။ပြန်လာတယ်။ပြန်လာတဲ့အခါတော့ဟိုးနတ်ပြည်ကနေပြီးအဝေးကြီးကနေကောင်းကင်ကနေတပြည့်တပြည့်တပြည့်နဲ့ဆင်းလာလိုက်တာ။လူတွေကနှံ့ကြည့်တယ်ဟာဝင်းဝင်းဝါးဝါးကြီးတောက်တောက်ပြောင်ပြောင်ကြီး။ဘယ်နဲ့လဲနောက်ထပ်နေရည်စင်းများထွက်နေသလား။တို့ကဒီလိုတော့မှထင်ပါလေ။ဟုတ်လား။အနာကြတော့မှနေမဟုတ်ဘူးဆိုတာတို့သိပါတယ်။အဲ့ဒါဩပပါတိကပြိတ္တန်တွေကဘောပဲ။နတ်တွေလည်းဒီတိုင်းပဲ၊ကျမတွေလည်းဒီတိုင်းပဲနော်။ငရဲလည်းဒီတိုင်းပေါ့လေငရဲလည်းဒီတိုင်းပဲဒေတာနဲ့တပြိုင်နက်ပဲရောက်ပါလေငရဲအိုးတက်ရောက်ပါလားနောက်တစ်ခါကျတော့နံပါတ်3ကပါလေဆိုတော့ခေါင်းကြီးတို့အာဒိဇာနဲ့ဇလာပူဇာအာဒိဇာဆိုတာကဥက္ကဋ္ဌဖြစ်တာအာဒိဇာဆိုတာဥက္ကဋ္ဌဖြစ်တာဥက္ကဋ္ဌဖြစ်တဲ့ပရိတန်တိနော်ဥက္ကဋ္ဌဖြစ်တဲ့ပရိတန်တိငှက်ဥလို့ကြက်ဥလို့ပေါ့နော်ငှက်ဥလို့ကြက်ဥလို့အဲ့ဒီဥကနေဖြစ်လာတဲ့ပရိတ္တတိဆိုတော့စာလိုရပြောမယ်ဆိုလို့ရှိရင်တော့ပရမဥရဲ့ဥဖြစ်ပြီးတော့မှပရိတ္တနေဖြစ်တယ်ဥကနေမှပရိတ္တနေဖြစ်လာတာအခုနောက်တော့အညီအဟအပုပ်ဆက် အဲ့ဒီပစ္စည်းတွေကနေပြီးတော့ပရိသန်တွေဖြစ်တယ်ပရိသန်တွေဟိုဘေးရလားမဟုတ်ဘူးအစမှာပရိသန်တွေမဟုတ်သေးဘူးတကယ်ပြည့်နေကြလာတော့မှာနော်ကြလာတဲ့အခါကြတော့မှာသူရအချက်မှာဓာတ်တရားဓာတ်ပြုတ်ပြီးတော့ပရိသန်တွေနေဖြစ်လာတာဒီတော့ပရိသန်တွေကအညီဟောဖြစ်စမှာပရိသန်တွေမရှိသေးဘူးနောက်မှတဖြည်းဖြည်းပရိသန်တွေဖြစ်လာတာဒီတော့အညီဟောဖြစ်စမှာအသက်မရှိသေးဘူးလို့ပြောရင်ရတာပေါ့လေ ဟုတ်လားနောက်မှာတဖြည်းဖြည်းနဲ့အသက်ကလေးဖြစ်လာတာဒီလိုပြောရင်ရတာပေါ့အဲ့ဒီတော့အရဟံကိုကြည့်မယ်ဆိုရင်ခန္ဓာစပရိသန်တွေဥက္ကလေဖြစ်တဲ့ပရိသန်တွေမှာဥဖြစ်တော့မှအသက်ပါပြီးလာမေးတော့သူရဲ့သဘာဝပြောမယ်ဆိုရင်တော့အသက်မပါဘူးပဲပြောရပါမယ်ဟုတ်လားအသက်မပါဘူးပဲပြောရပါမယ်အဲ့ဒီတော့အသက်မပါတဲ့ဥဖြစ်ကလေးကနေပြီးတော့အဲ့ဒီဥလေးကနေမှတဖြည်းဖြည်းနဲ့ ဥဥယျာမအသက်မပါဘူးနောက်မှအသက်ပါလာတယ်ဒီတော့ဘုန်းကြီးတို့ယနေ့ခင်ပါသက်တန်လို့စားတဲ့ပုံကိုယ်ကြီးကြက်ဥတို့အားလုံးပေါ့နော်ကြက်ဥတို့ပဲဥတို့ဟိုဓာတ်နဲ့ပေါက်တဲ့ဥကိုမဆုံးလို့ဘူးပေါ့ဟုတ်လားဓာတ်နဲ့ပေါက်တဲ့ဥကတော့အစကလေးကအသက်မပါဘူးလို့မျိုးစစ်မပါဘူးလို့ဒီလိုသူတို့ယူဆကြတာကိုဂျိုးယိုတန်တဲ့ဥတဲ့ဥမှာသက်တန်လွတ်သလားမလွတ်ဘူးလားဆိုတာကိုအတော်ဝေဖန်ရခ ဒီကြံကြံပြောလို့မရဘူးဘုရားကြံကြံပြောလို့မရဘူးဘုရားကြံကြံပြောလို့မရဘူးဘုရားကြံကြံပြောလို့မရဘူးဘုရားကြံကြံပြောလို့မရဘူးဘုရားကြံကြံပြောလို့မရဘူးဘုရားကြံကြံပြောလို့မရဘူးဘုရားကြံကြံပြောလို့မရဘူးဘုရားကြံကြံပြောလို့မရဘူးဘုရားကြံကြံပြောလို့မရဘူးဘုရားကြံကြံပြောလို့မရဘူးဘုရားကြံကြံပြောလို့မရဘူးဘုရားကြံကြံပြောလို့မရဘူးဘုရားကြံကြံပြောလို့မရဘူးဘုရားကြံကြံပြောလို့မရဘူးဘုရားကြံကြံပြောလို့မရဘူးဘုရားကြံကြံပ ဖြစ်တာတဲ့ဒါတော့ဒိဋ္ဌိကြကြပြောလို့မရဘူးကျမတို့နော်ဘာလို့ကနေပြီးတော့ဝိမာန်ဖြစ်တာလားမွေပဲဖြစ်တာလားဒါတော့ဘုန်းကြီးတို့ဘလို့မှအတိအကျမပြောနိုင်ရတဲ့အတွက်တကယ်ကတော့မစားပဲနေတော့အကောင်းဆုံးပါလေခုနကတော့ဓာဘဲဥဒ္ဓဋ္ဌဥဒ္ဓကကိစ္စမရှိဘူးပေါ့ဒါတော့အဲ့ဒါအန္တေသပရိဒန္တိလို့ဒီလိုခေါ်တယ်နောက်တစ်ခါဓာဘဲကဇလာဘုဇပရိဒန္တိတဲ့ဇလာဘုဇပရိဒန္တိကတော့လူ အလုံးပေါင်းလိုက်တော့ပရိသန္တိဘယ်လိုမျိုးလဲပရိသန္တိလေးမျိုးပရိသန္တိလေးမျိုးအဲ့ဒီပရိသန္တိလေးမျိုးမှာဖြစ်လာတဲ့ပုဂ္ဂိုလ်တွေဟာပရမသောစဖြစ်ဖြစ်ချင်းเนาะယုတ်ကလေးလည်းဖြစ်တယ်နာမ်လေးလည်းဖြစ်တယ်အဲ့ဒီယုတ်ကလေးယုတ်ကလေးဒီဘယ်ချိန်မှာပြတ်တော့စိတ်တခဏ18ချက်ပြည့်တဲ့ချိန်မှာပြတ်တယ်တရားကလေးကစိတ်တခဏတစ်ချက်ပြည့်တဲ့ချိန်မှာပြတ်တယ်အဲ့ဒီလိုပြတ်သွားတတ်တဲ့အတွက်သူကဘာသစ္စာလို့နာမည်ပေးလဲဒုက္ခသစ္စာဒီလိုဆိုတော့ဒုက္ခသစ္စာဒုက္ခသစ္စာဆိုတာဘယ်လိုလဲလို့မေးရင်ယုတ်တရားလေးလည်းပဲဒုက္ခသစ္စာငါတရားလေးလည်းပဲဒုက္ခသစ္စာအဲ့ဒီနောက်မှာပုတိကာလကြားတဲ့အခါကျတော့အာယုန်ဒွါရတိုက်တယ်အာယုန်ဒွါရတိုက်တော့မြင်စကလေးပေါ်တယ်အဲ့ဒီမြင်စကလေးပေါ်တယ်မြင်စကလေးဒီအခုနပြောသလိုပဲဖြစ်လာတယ်ဖြစ်ပြီးတော့ပြတ်သွားတယ်ပြတ်သွားတတ်လို့သူဒီဘာသစ္စာလဲဒုက္ခသစ္စာနော်မျက်စိကြည်တာကလေးကလည်း18ကျပ်ပြောင်းသူတည်နေတယ်18ကျပ်ပြေကောပြတ်သွားတယ်ပြတ်သွားတာလို့ဘာသစ္စာလဲဒုက္ခသစ္စာအသင်းကလေးကလည်းအသက်တန်းဘလောက်ရှိမှလဲ18ကျပ်18ကျပ်ပြောင်းအသက်တန်းရှိမယ်အသက်တန်း18ကျပ်ပြင်းသူပြတ်မယ်ပြတ်သွားတာလို့ဘာသစ္စာလဲဒုက္ခသစ္စာဒီတော့စိတ်ကလည်းဒုက္ခသစ္စာသူနဲ့ပြောဖြစ်တဲ့စိတ်တိတ်တွေကလည်းဒုက္ခသစ္စာယုတ်ကလည်းပဲဒုက္ခသစ္စာနော်ဒါစိတ်တည်းစိတ်တည်းကဒုက္ခသစ္စာအဲနိဗ္ဗာန်ကြတော့နိဗ္ဗာန်ဒီပရမတ္ထတရားထဲမှာတော့ပါတော့ပါတယ်ဒါပေမဲ့နိဗ္ဗာန်ဒီပြတ်တယ်ဆိုတဲ့သဘောရှိရတာမရှိဘူးနော်နိဗ္ဗာန်ဒီပြတ်သလားမေးတော့မပြတ်ဘူးမပြတ်တဲ့တရားမြဲတဲ့တရားဒါကြောင့်မလို့သူကနိစ္စလို့ခေါ်တယ်ဒါကနိဗ္ဗာန်ဒီမြဲတဲ့တရားရှိတယ်ပြည့်စည်တဲ့ပြည့်စည်ခြင်းသဘောသူမှမရှိဘူးအကယ်၍သူပျက်စီးမယ်ဆိုလို့ရှိရင်ဘာဖြစ်မလဲသူလည်းပဲဒုက္ခသစ္စာပဲဒါပေမဲ့လို့နိဗ္ဗာန်ကြီးပျက်စီးခြင်းသဘောရှိရလားမရှိဘူးပျက်စီးခြင်းသဘောမရှိတဲ့အတွက်ဒုက္ခသစ္စာလားဒုက္ခတရားလားဒုက္ခတရားတန်တိဒုက္ခလို့ဒီလိုခေါ်တယ်နော်အဲဒီတော့လောကမှာမြတ်စွာဘုရားရဲ့ဘိဓမ္မာဒေသနာတော်အလိုရဒုက္ခသစ္စာဒုက္ခသစ္စာဆိုတာဘာကိုပြောတာလဲမေးရင် ပျက် စီး တဲ့ သဘော ရှိ တဲ့ တရား ကို ဒုက္ခ သစ္စာ လို့ ခေါ် တာ နော် ပျက် စီး တဲ့ သဘော ရှိ တဲ့ တရား က ဘယ် လို လဲ စိတ် ရယ် စိတ် ရယ် ရုပ် ရယ် အဲ့ဒီ တရား တွေ ဒီ ဒုက္ခ သစ္စာ တရား တွေ ပါပဲ ဒါက မြတ်စွာ ဘုရား ပွင့် လာ မှာ မြတ်စွာ ဘုရား ပြော မှာ ဒီ အတိ ကလေး ရ လာ ကို နော် မြတ်စွာ ဘုရား မ ပွင့် နေ တော့ က တော့ အခု လည်း ပဲ မြတ်စွာ ဘုရား ရဲ့ အဘိဓမ္မာ သေသနာ တော်ကို သိပ် ပြီး တော့ မလေးလာ ဘူး ဆို ရင် မြတ်စွာ ဘုရား မ ပွင့် နေ တော့က ပုံစံ အတိုင်း ပဲ လူ တွေ ရဲ့ တွေး ခေါ် တဲ့ မှာ မရှိ ဘူး လား ရှိ ဘယ် လို ရှိ တယ် ဆို ရင် အာ ပရိဒဏ နေ လာ တာ ဒုက္ခ ပူရ ဒုက္ခ လာ ဒုက္ခ သိရ ဒုက္ခ ဒီ လို တွေ အတွေး ခေါ် မျိုး တွေ မရှိ ဘူး လား ရှိ တခုခု ဥပမာ လာ သွား ရင် လည်း ချော် လဲ တယ် ချော် ကလေး နာ သွား တယ် အာ ဒုက္ခ နော် ခလုတ် တိုက် တယ် နာ သွား တယ် ဒုက္ခ အဲ ဒီ နေ့ နော် အလုံး ကံ လေး လုံနေရာ ကနေ ပြီး တော့ အလုံး ကံ လေး ပြုတ် သွား တယ် ဒုက္ခ အခု မှ ပြည်စက လေး တွေ ရထားရာ ကနေ ပြီး တော့ ပြည်စက လေး တွေ ဆုံးရှုံး သွား တယ် ဒုက္ခ အဲ့ဒီ လို ဒုက္ခ မျိုးစုံ ကို လောက မှာ ကိုထင်ရ မြင်ရ မသမ္မ ကုဏ သမ္မလာ သမ္မတယ် အဲ့ဒီ သမ္မတဲ့ ဒုက္ခ မျိုးစုံ တွေ ဒုက္ခ အစစ် ဟော ရလာ ပြီး တော့ မဟုတ် ဘူး ဒုက္ခ အစစ် ကဘယ် လို ပါလဲ ကုဏ္ဏတော်က ပြော တယ် စိတ် တွေ စိတ်တွေ တွေ ရုပ် တွေ ဖြစ် တယ် ဖြစ် ပြီး တော့ ပြတ် တယ် အဲ့ဒီ လို ပြတ် တဲ့ တရား လေး တွေ ဒုက္ခ တရား ဒီလို မဟုတ် လား ဒါကမှဒုက္ခသစ္စာအစစ်အဲ့ဒါနဲ့ပတ်သက်လို့ခေါင်းကြီးတို့မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးလက်ထက်ကအသီလကတ္တပါဆိုတဲ့ပြပတ်တရားရှိတယ်။အသီလကအဝေါ်မောဝဒံပြပတ်ပေါ်လေးသူလည်းမကကတ္တပါအဝေါ်မောလို့အသီလကတ္တပါလို့ခေါ်တယ်။တဏှာခါကလာကြတာမြတ်စွာဘုရားဆုံးခံကြွတဲ့အခါမှာရာဇဂုံမြို့မှာဆုံးခံကြွနေတုန်းမှာအသီလကတ္တပါကလမ်းခီးကြီးမှာတောက်ပြီးတော့တွေ့ အဲ့ဒီလိုပြီးတော့အသီလကတ္တပါကသူတို့လည်းပဲပရမိတ်ဆိုတော့သူတို့လည်းဘာသာရေးဂိုင်းတစ်ခုရဲ့နော်ဂိုင်းသားတွေပေါ့နော်ဂိုင်းသားတွေကသူတို့မှလည်းဒုက္ခသစ္စာလို့ပါတယ်သူတို့ရှိပုံရပါတယ်ရှိပုံရတော့သူတို့လည်းဒုက္ခဒုက္ခဒုက္ခဆိုတာဘယ်လိုမှပဲဆိုတာသူတို့နည်းသူတို့ကလည်းသတ်မှတ်ထားတာရှိအောင်ရှိပါလိမ့်မယ်ဒါပေမဲ့သူတို့ရဲ့သတ်မှတ်တဲ့ဒုက္ခကိုသူတို့အတိအကျဆုံးပြနိုင်တဲ့စ အရှင်ဘုရားတဲ့အရှင်ဘုရားကတွေ့တော့ကြောက်တော့မရအောင်ပဲတဲ့လောကမှာဒုက္ခဒုက္ခလို့ပြောနေကြတယ်တဲ့အဲ့ဒီဒုက္ခဟာမိမိပြုလို့ဖြစ်တာလားဒီလိုမေးတာပေါ့နော်ဒုက္ခပါတယ်လေမိမိပြုလို့ဖြစ်တာလားဟာမဟုတ်ပါဘူးကွာတဲ့အဲ့ဒီတော့ဆိုသရဘာပြုလို့ဖြစ်တာလားဟာဒါလည်းမဟုတ်ပါဘူးတဲ့ဒီလိုဆိုမိမိသရဘာနှုတ်သားပြုလို့ဖြစ်တာလားဒါလည်းမဟုတ်ပါဘူးတဲ့ဒီလိုဆိုရင်ဒုက္ခဟာသူ့လိုလိုဖြစ်တာလားဒီလိုမေးတာကိုနော်ဒီလိုမေးတော့လည်းမြတ်စွာဘုရားကဘာပြောလဲဒါလည်းမဟုတ်ပါဘူးကွာတဲ့အဲ့ဒီတော့အသီလကသမကဘာပြောလို့ရှင်ဖေရားတဲ့အရှင်ဘုရားဒုက္ခအကြောင်းကတော့သိတော့သိရလားညဆဘုရားကမင်းသမီးမေကိုမဟုတ်ပါဘူးကြည့်မြင်နေတဲ့အခါကျတော့သူရဲ့စိတ်ထဲမှာတန်လျာရှိပုံရပါလေ။ဟောဂေါတမဘုရားဒုက္ခဆိုတာသိမှသိရလားနော်။ဒီတွေးတဲ့သူဝင်ဒီတွေးမဲ့သူဝင်ပုံရတယ်။အဲဒါကြောင့်သူကမေးတယ်ရှင်ဘုရားတဲ့ရှင်ဘုရားဒုက္ခအကြောင်းသိရလားတဲ့။ဟာကသိတာပေါ့ကွာတဲ့နော်။အဲဒီလိုမမေးကွာရှင်ဘုရားလောကမှာဒုက္ခကိုရှိရလားလို့ဒီလိုအရင်မေးတယ်အရှိတာပေါ့ကွာတဲ့ဒုက္ခဆိုတာရှိတာပေါ့တဲ့အဲ့ဒီတော့ရှိတာအဲ့ဒီဒုက္ခကိုရှင်ဘုရားတီးကောတီးရလားလို့ဒီလိုခွေးတာမေးမယ်ဆိုလည်းမေးကြပါလေမြတ်စွာဘုရားကဒုက္ခကပ္ပလောကီကဘိညာတာကိုနော်အစစအရာရာလူလီသိမရှိအာလုံးဝိုင်းပြီးတော့ပြုစုခံရတဲ့ပုဂ္ဂိုလ်တရားဆိုတော့ဒုက္ခကြောင့်သိခြင်းမှသိမှာပါဆိုတဲ့အတွင်းဒီအတွင်းနဲ့ဝင်ပေါ်ရပါခဲ့အဲ့ဒါရှင်ဘုရားလောကမှာဒုက္ခရှိသလားအရှိတာပေါ့အဲ့ဒီဒုက္ခရှင်ဘုရားတိရောတိရလားဟာတိတာတိတာပေါ့ပေါ့ကွာတဲ့အဲ့ဒီတော့ဆိုအဲ့ဒီဒုက္ခကိုရှင်ဘုရားပြောပြသားမှာတဲ့မမေးဘူးလားမေးလားမေးတယ်နော်ဒုက္ခကြောင့်ဒုတိယခြင်းနဲ့ပြောပြသားမှာပြောပြသားမှာဆိုတော့ပထမမေးခွန်းနေမြတ်စွာဘုရားကပြခဲ့ပြီဒုက္ခမိမိပြုလို့ဖြစ်တာလားမပယ်ဘူးလားပယ်လားသရဘာပြုလို့ဖြစ်တာလားဒါလည်းပယ်တာပဲမိမိရောသရဘာကနှုတ်သားပြုလို့ဖြစ်တာလားဒါလည်းပယ်တာပဲသူ့လိုလိုဖြစ်တာလားဆိုတော့လေဒါလည်းမြတ်စွာဘုရားကမဟုတ်ဘူးလို့ပြန်လိုက်တယ်နော်အဲ့ဒီနေရာကလေးမှာမြတ်စွာဘုရားကအရင်ဆုံးရှင်းပြတယ်အရှင်ဘုရားဘာဖြစ်လို့ပယ်တယ်တဲ့အဲ့ဒီနေကုန်တယ်ကိုဟာငါမပယ်လို့မဖြစ်ဘူးတဲ့မပယ်လို့မဖြစ်ဘူးဆိုတော့အစိလကသမသိထားတဲ့ဒုက္ခကတစ်မျိုးမြတ်စွာဘုရားလက်ခံထားတဲ့ဒုက္ခကတစ်မျိုးဒုက္ခချင်းကမတူဘူးလေနော်ဒုက္ခချင်းကမတူဘူး အသီလကသဘာတိထားတဲ့ဒုက္ခကအခုဘုန်းကြီးတို့ပြိတ္တတွေလောကမှာလူတိုင်းပြီးနေတဲ့ဒုက္ခမျိုးပဲအခုနပြောသလိုဈေးရောက်နေအရင်ကဈေးရောက်မကောင်းဘူးဒါဒုက္ခဟုတ်လားပစ္စည်းတွေရှိတယ်ပစ္စည်းတွေကြောက်သွားပြီးဒုက္ခမိနောက်သွားတဲ့ဒုက္ခရင်မြောသွားတဲ့ဒုက္ခသရဘာကိုခံရတဲ့ဒုက္ခဒီလိုပြောတာကိုဒါကအများဖြင့်ဒုက္ခလို့ပြောနေကြတာပေါ့လားခန္ဓာ၅ပါးဒုက္ခလို့ပြောတယ်လို့မိတ္တရှားပါတယ်နော်ဒါကတော့ဝိပဿနာရှုတဲ့နေရာမှာပဲဆိုင်နေတို့နဲ့မဆိုင်ဘူးလို့တော့မှထင်ကြအောင်ပဲနော်လောကဓမ္မဒီပဲမျိုးသွားပြောလို့မရဘူးအဲဒီတော့ကုမာရအစိလကတ္တပပြောတဲ့ဒုက္ခကခုနပြောတဲ့ဒုက္ခမျိုးခလုတ်တိုင်းလို့ဖြစ်တဲ့ဒုက္ခနော်အဲခလုတ်တိုင်းလို့ဖြစ်တဲ့ဒုက္ခယောဂဖြစ်လို့ဖြစ်တဲ့ဒုက္ခပစ္စည်းတွေဆုံးရှုံးလို့ဖြစ်တဲ့ဒုက္ခဒါကိုပြောတာဒါကိုပြောပုံရပါအဲ့ဒါမြတ်စွာဘုရားတည်ထားတဲ့ဒုက္ခကပါလေခန္ဓာ၅ပါးဒုက္ခအကယ်၍ဒုက္ခမိမိပြုလို့ဖြစ်တာပါဆိုရင်ဘယ်လိုသဘောတရားပါမလဲဘုရားတော်ကပစ္စည်းကလေးတွေပြက်တယ်အဲဆုံးရှုံးသွားတယ်ပြုတာကလည်းကိုယ်ပဲဖြစ်လာတဲ့ဒုက္ခကလည်းကိုယ်ပဲသိတယ်မလားဖြစ်လာတဲ့ဒုက္ခခံစားရတာကလည်းကိုယ်ပဲပြုတာကလည်းငါပဲမိမိပြုလို့ဖြစ်တယ်ဆိုရင်ဒီဒုက္ခကိုပြုတာကလည်းမိမိပဲခံစားတာကလည်းမိမိပဲတယောက်တည်းဆိုတဲ့ဒီပဲမြောက်ဝိလာရောက်ရောက်တယ်နော်ဗာဒိတိဖြစ်တယ်သတ္တရာဒိတိဟုတ်တယ်မဟုတ်လားမြတ်စွာဘုရားရဲ့တစ္ဆာရှုတော်ကကြည့်ရင်ဗာဒိတိတော့သတ္တရာဒိတိဖြစ်နေတယ်သရမပြုလို့ဖြစ်တာပါဆိုရင်တော့ကိုယ်ဆိုဒုက္ခရောက်နေတာဟိုဘက်ကလူဟိုဘက်ဆိုင်ရလူဟိုဘက်အိမ်ရလူသူပြုလို့ဖြစ်တာပါဆိုရင်ပြုတဲ့ပုဂ္ဂိုလ်ကသတ္တခံရတဲ့ပုဂ္ဂိုလ်ကသတ္တမဆိုင်မှုတရတိပဲမြောက်လာရောက်အဲ့ဒါဆိုရင်ဗာလိတိတော့ဟောစိတာတိဒီဒီလိုကိုနော်မိမိသရဘာနှုတ်သားပြုလို့ဖြစ်တာပါဆိုရင်အဲဧကိစ္စတတ္တရာတိတိပေါ့နော်တတ္တရာတဝက်ဩစိတာတဝက်ပေါ့ဟုတ်လားဧကိစ္စတတ္တရာတိတိအာသူ့လိုလိုပေါ်လာပါဆိုရင်အဟိတုကတိတိဒုက္ခသူ့လိုလိုပေါ်တယ်ဆိုတာရှိပါမလားသူ့လိုလိုပေါ်လာပါဆိုရင်အဟိတုကအကြောင်းမဲ့အကြောင်းမရှိပါကြောင်းကြောင်းမှမဟုတ်ဘဲနဲ့သူ့လိုလိုပေါ်လာပါဆိုရင်ပါဠိလိုတော့အာဟိတုကဒိဋ္ဌိဒီလိုဖြစ်အောင်မယ်နော်အဲဒါကြောင့်မလို့မြတ်စွာဘုရားကဒီမိဂုံးလေးတွေဖြည့်သလားရှောင်လိုက်သလားရှောင်လိုက်ပြီးတော့မှအရှင်ဘုရားတဲ့ဒုက္ခအကြောင်းပြောပြစမ်းပါဆိုတော့ဒီငါသိတဲ့တော့ကပြောမှာကွာဆိုပြီးတော့မြတ်စွာဘုရားကဘယ်တရားဟောလိုက်တယ်လဲဒီပရိစ္ဆသမုပ္ပါဒ်တရားဟောလိုက်တာပဲဟောရလားမေလာထောင်တဲ့အတိတ်ကာလတုန်းကအဝိဇ္ဇာရှိတယ်တဲ့အဝိဇ္ဇာကြောင့်တိခါရတရားတွေဖြစ်တယ်တဲ့တိခါရတရားကံတဲ့အဲ့ဒီကံတွေသိပြီပြတဲ့ကံလားမသိပဲပြတဲ့ကံလားဘာမသိတာလဲသစ္စာမသိတာသစ္စာမသိပဲနဲ့ပြတဲ့ကံဒီလိုမလားအဲ့ဒီလိုသစ္စာမသိပဲနဲ့ပြတဲ့ကံတွေကြောင့်ဒီဘဝမှာဘာတွေလာရတော့ခန္ဓာ၅ပါးလာရတယ်အဲ့ဒီခန္ဓာ၅ပါးဒီဘုန်းကြီးပြိတ္တဒီစိတ်ကလည်းဖြစ်ပြီးတော့ပြက်တာပဲဖြစ်ပြီးပြက်လို့ပါတယ်လေဒုက္ခယောဂလည်းဖြစ်ပြီးတော့ပြက်တာပဲဖြစ်ပြီးပြက်လို့ဒုက္ခသစ္စာစေတသိက်တွေကလည်းဖြစ်ပြီးတော့ပြက်တာပဲဖြစ်ပြီးပြက်လို့ဒုက္ခသစ္စာအဲဒီယောနာခန္ဓာတွေဟာဒုက္ခသစ္စာတရားတွေရေးတယ်ဟုတ်ရလားယောနာခန္ဓာတွေဒီပါတယ်လေဒီလိုဆိုတော့ခလုံးတိုက်သည်ဖြစ်စေမတိုက်သည်ဖြစ်စေခလုံးတိုက်တဲ့ပုဂ္ဂိုလ်မှလည်းယောနာမရှိဘူးလားရှိလားယောနာရှိရင်ဘာသစ္စာလဲခလုံးမတိုက်တဲ့ပုဂ္ဂိုလ်ကလည်းယောနာမရှိဘူးလားရှိလားရှိရင်ဘာသစ္စာလဲဒုက္ခသစ္စာပဲနော်စီပါရေးကောင်းတဲ့ပုံစီပါရေးကြတဲ့ပုဂ္ဂိုလ်ကလည်းပဲယုံနာခန္ဓာမရှိဘူးလားရှိရှိတော့ဗာဒိစ္စလည်းစီပါရေးကောင်းတဲ့ပုဂ္ဂိုလ်ကလည်းယုံနာခန္ဓာမရှိဘူးလားရှိလားရှိတော့ဗာဒိစ္စလည်းဒုက္ခဒိစ္စပဲဒီတော့မြတ်စွာဘုရားရဲ့လိုတော်ရသလိုရှိရင်စီပါရေးကောင်းနေဖြစ်စီမကောင်းနေဖြစ်စီနော်ကြံ့မာနေဖြစ်စီမကြံ့မာနေဖြစ်စီအသက်တူနေဖြစ်စီမတူနေဖြစ်စီအားလုံးဒီဗာဒိစ္စတွေပဲအားလုံးဒီဒုက္ခဒိစ္စအဲ့ဒီဒုက္ခဘယ်လိုကပေးတာတော့မိမိကပြုတာလားဒီလိုလိုစေရထားတဲ့ခန္ဓာ၅ပါးဒုက္ခသစ္စာတရားမိမိပြုတာပါဆိုရင်အတိတ်တုန်းကလည်းငါပဲအခုလည်းငါပဲဟုတ်ရလားအတိတ်တုန်းကကိုယ်ကိုယ်တိုင်ပြုကြလို့ကိုယ်ကိုယ်တိုင်ခံရတာပါစံခံစားရတာပါဆိုတော့ငါပြုလို့ငါရတာအတိတ်တုန်းကလည်းငါပဲအခုလည်းငါပဲအတိတ်ကလည်းအခုကအတူတူပဲဆိုရင်ဗာဒိတိတော့သတ္တရတိချင်းသရမပြုလို့ဖြစ်တာပါဆိုတော့တိတ်ကာလတုန်းကတရားအခုတရားဟုတ်တယ်မဟုတ်လားတွေ့ရလားမတွေ့ဘူးဆိုရင်ဗာဒိတိတော့ဩဇိတာဒိတိအဲ့တော့အတိတ်တုန်းကကုသိုလ်ကံကြောင့်အခုဘဝမှာကောင်းကျိုးလေးတွေရတယ်အတိတ်တုန်းကကုသိုလ်ကံနဲ့ အတိတ်ကကုသိုလ်ကပြုခဲ့တဲ့ပုဂ္ဂိုလ်နဲ့အခုကောင်းကျိုးရတဲ့ပုဂ္ဂိုလ်နဲ့အတူတူလားအတူတူဆိုရင်သတ္တရဒိဋ္ဌိအတိတ်ကကုသိုလ်ကပြုခဲ့တာလဲ၅ပဲအခုဒီကုသိုလ်ကရဲ့အကျိုးကိုခံစားရတာလဲ၅ပဲဗာဒိဋ္ဌိတော့သတ္တရဒိဋ္ဌိအတိတ်ကကုသိုလ်ကပြုခဲ့တာကတရားအခုကုသိုလ်ကရဲ့အကျိုးကိုခံစားနေရတာကတရားဒါလို့ဆိုရင်ဩစေတဒိဋ္ဌိဒီလိုမဟုတ်လားမကောင်းတဲ့ပတ်သက်လို့လည်းတေတုံကမကောင်းမှုအကုသိုလ်ကံတွေပြုခဲ့ဘူးတဲ့အခုမကောင်းတဲ့အကျိုးတွေခံစားနေရတယ်အတိတ်တုံးကမကောင်းမှုပြုခဲ့တဲ့ပုဂ္ဂိုလ်ကငါအခုမကောင်းတဲ့အကျိုးတွေခံစားနေရတာလဲငါအတိတ်ကပဲဆိုရင်ဗာဒိတိလည်းအတိတ်တုံးကမကောင်းတဲ့အကုသိုလ်တွေပြုခဲ့တာကတရားအခုမကောင်းတဲ့အကျိုးခံစားနေရတာကဒါကတရားဘာမှမဆိုင်ပါဘူးကွာဗာဒိတိတော့ဩစေတဒိဋ္ဌိအဲ့ဒီဒိဋ္ဌိနဲ့မျိုးလုံးလောကမှာရှိတတ်တယ်နော်ရှိတယ်မြတ်စွာဘုရားကပရိသတ်သမုပ္ပါဒေသနာတော်ကြီးဟောလိုက်တဲ့အခါကျတော့အတိတ်တုန်းကကံဒီအခုဘဝလိုက်တာဟောရလားမလိုက်ဘူးအတိတ်တုန်းကပြုလုပ်ခဲ့ဘူးတဲ့ပုဂ္ဂိုလ်ရဲ့ယုံနံတွေသည်အခုပါလာရလားမပါလာဘူးနော်မပါလာဘူးလို့သိလိုက်တဲ့အတွေ့အတိတ်မှာပဲချုပ်ကြံရခဲ့သည်လို့သိလိုက်တဲ့အတွေ့ဗာဒိတိစဉ်းစားလေသန္တာဒိဋ္ဌိစဉ်းစားလေအေးအတိတ်ကာလမှာချုပ်ပြီးချုပ်ခင်ကြတော့လည်းပဲအတုအခုဘဝကိုမပါလာပြီမဲ့လို့လည်းပဲအတိတ်တုန်းကယုံနာကသတ္တအခုဖြစ်တဲ့ယုံနာကသတ္တအဲ့ဒီတော့သတ္တစီဟောရလားသတ္တစီဆိုရင်ဗာဒိတိတော့တကယ်တမ်းကျတော့သတ္တစီမဟုတ်ပါဘူးတဲ့အတိတ်တုန်းကကံနေပြုခဲ့တာပါတဲ့အဲ့ဒီကံရဲ့တတ္တိကဒီဘဝမှာလာပြီးတော့အကျိုးပေးတာပါအကြောင်းကျဆက်သက်မှုမကင်းပါဘူးလို့ယူလိုက်တော့ဗာဒိတိရှင်းသွားတော့ဩစေတဒိဋ္ဌိရှင်းသွားတယ်အဲ့ဒါဘာသဘောပေါက်လို့ဒီအသေးပဲသိရဲ့ပဋိစ္စသမုပ္ပါဒ်သဘောပေါက်လို့ဒီလိုမဟုတ်လားအတိတ်တုန်းကအဝိဇ္ဇာသင်္ခါရကြောင့်ပစ္စုပန်မှာဝိညာဏယုံတရားရဏသတ္တဝိရဏဖြစ်တယ်ပစ္စုပန်ကာလမှာလည်းပဲအာယုံ द्वार တိုက်လို့ဝိညာဉ်နေဖြစ်တယ်အာယုံ द्वार ကအကြောင်းဝိညာဉ်ကအကျိုးဒီလိုမဟုတ်လားအတိတ်ကဘာလို့ပြောရင်လည်းသတ္တရတိတိဖြစ်မှာမဆိုင်ပါဘူးပြောရင်လည်းဩစေတတိတိဖြစ်မယ်အေးအတူတူလည်းမဟုတ်မဆိုင်ဘူးလည်းမဟုတ်ဘာလို့လဲအတူတူလည်းမဟုတ်မဆိုင်ဘူးလည်းမဟုတ်ဘလို့ပတ်သက်တယ်ကြောင်းကျိုးဆက်သွယ်မှုပတ်သက်တယ်အဲဒီလိုရင်လည်းတော့ဒီဒီနည်းမျိုးမလို့ဘူးလားလို့ပါလားအဲဒါကြောင့်မင်းဒုက္ခအကြောင်းနားလည်ခြင်းပါလေဆိုပရိသတ်သမုပ္ပါဒ်လေးလာကွာလို့ပရိသတ်သမုပ္ပါဒ်တရားကိုမြတ်စွာဘုရားဟောလိုက်တာပေါ့နော်ဒါတော့ပရိသတ်သမုပ္ပါဒ်တရားနားလည်သွားလိုက်တော့ဒုက္ခဆိုတာတခြားမှမဟုတ်ပဲခန္ဓာ၅ပါးပါပဲဆိုတဲ့အဖြစ်ကိုမရဘူးလားရလားအဲဒီဒုက္ခဒီသူများကလာပြေးတာလားမဟုတ်ဘူးကိုယ်ကလည်းပြုခဲ့တာလားဒါလည်းမဟုတ်ဘူးအတိတ်တုန်းကအကြောင်းကြောင့်ပြီးဆုံးပွားအကျိုးဖြစ်လာတာပါဟုတ်ရလားအဲ့ဒီအတိတ်ကောမရဘူးလားရတာအတိတ်ဘယ်နဲ့ချက်ရလဲနှစ်ချက်ရတယ်နံပါတ်1ကဘာလဲလဲဒုက္ခဆိုတာဟာခန္ဓာ၅ပါးနံပါတ်2အတိတ်ကဒုက္ခဆိုတာခန္ဓာ၅ပါးနံပါတ်2အတိတ်ကအဲ့ဒီဒုက္ခဒီကိုယ်တိုင်ပြုတာလဲမဟုတ်ဘူးသူတော်ဘာကလာပေးတာလဲမဟုတ်ဘူးအတိတ်တုန်းကအကြောင်းကပြုပြင်ပေးလိုက်လို့ပြီးဆုံးပွားမှာအကျိုးတရားတွေဖြစ်နေတာပါဆိုတဲ့အတိတ်မရဘူးလားရသွားလားဘာလေးလာလို့ရတာလဲအေးအဲ့ဒါကြောင့်ပရိသတ်သမုပ္ပါဒ်တရားလေးလာမယ်ဆိုအမြဲတမ်းရတယ်ဒိဋ္ဌိရှင်တယ်ပေါ့လားအဲ့ဒါကြောင့်ပရိသတ်သမုပ္ပါဒ်တရားကိုဆက်လက်လေးလာပါလို့တိုင်ကြောင်းရင်ကဲဒါလေးခေါ်လိုက်ကြအေးကျမချမ်းသာစွာပြည့်မြတ်စွာဘုရားရှင်သာသနာ့မြတ်ကြီးကိုနိလတော်ဖတ်တင်နေအောင်ကျေးဇူးဆောင်ရှားထောက်ပံ့နေသောသာသနာ့ပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများပြည့်ကြပါစေ